Burmese.
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6:00မှစတင်တဲ့ VOA ရဲ့အတန်လွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ2432နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုတနင်္ဂနွေနေ့မနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေအတွင်း Republican Party ဘက်က Donald Trump ရဲ့ message စီရင်မှုပုံစံကို Hillary Clinton ကပြစ်တင်ဝေဖန်လိုက်ပါတယ် CDR ပြည်တွင်းစစ်ဆုံးတက်ရေးပြုလုပ်မဲ့ဆွေးနွေးမှုတွေကိုစီစဉ်ထားတဲ့အတိုင်းကျင်းပသွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်အီရန်နိုင်ငံအတွင်း IS Islamic စစ်သွေးကြွတွေကဓာတ်ထုလက်နက်တွေအသုံးပြုခဲ့ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမှန်နန္ဒချန်နယ်တူတင်ပြပေးသွားမှာပါခင်ဗျာ
အခုမနက်ခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါကတော့စစ်တပ်ဘက်ကရွေးချယ်တဲ့ဒုတိယသမ္မတအတွက်မြန်မာနိုင်ငံရေးနဲ့အာဏာလွှဲပြောင်းယူရမယ့်အနိုင်ရပါတီမှာဘလို့အခြေအနေတွေနဲ့ရင်ဆိုင်ရနိုင်ဖွယ်ရှိပါလဲ
ဘုံမျိုးစမှာအပြစ်နာစာတွေများလွန်းတဲ့အတွက်နာမည်တက်ပြီးတော့ပေါ့ဗျာပြစ်မှတ်ထားရေးယူဖိတ်ဆို့ခံထားရတဲ့လူဗျာအဲ့ဒီလူကသူ့သမ္မတထဲမှာပါလာဖို့အတွက်
တမရတော်သားဟောင်းတူဖြစ်တဲ့ဦးမျိုးမြင့်ရဲ့ပြောပြချက်ကိုနားဆင်ရဖို့ရှိပါတယ်။အဲဒီနောက်တနင်္ဂနွေမနက်ခင်းတိုင်းနားဆင်နေကြဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာတွေကိုလည်းလေ့လာနိုင်ကြပါတယ်ရှင်။အခုအရင်ဆုံးတော့2016ခုနှစ်မတ်လ23ရက်တနင်္ဂနွေနေ့နောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မန္တန္တာချန်တို့ကကြီးညာပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ဟာနစ်စင်ပြုလုပ်နေကြပူတွဲစီလေးချင်မှုကိုစနေနေ့မှာစတင်လိုက်ပါပြီတကယ်လို့ဒီစီလေးချင်မှုကနေတိုက်ခတ်မှုအဖြစ်ပြောင်းလဲသွားခဲ့ရင်ချက်ချင်းလက်တော့ပြန်မယ်လို့မြောက်ကိုရီးယားဘက်ကရဲ့အတန်းကြာချင်းချောက်ပြောဆိုပြီးမှဒီစီလေးချင်မှုကိုစတင်လိုက်တာဖြစ်ပါတယ်မြောက်ကိုရီးယားဘက်ကတော့ဒီလိုချင်းချောက်ပြောဆိုမှုတွေနှစ်စဉ်ပြုတ်လုံနေကြတာပါအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဒီနှစ်စဉ်စီလေးချင်မှုဟာသတင်းပတ်ရှိပတ်ထိကြာလေးရှိပြီးစနေတကြစီစဉ်ပြီးမှပြုတ်လို့လေးရှိပါတယ်စနေနေ့ကပြုတ်တဲ့လေးချင်မှုတွေထဲမှာတော့အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေဟာတောင်ကိုရီးယားအရှေ့ဘက်ကမ်းခြေကိုတက်ခတ်ရေးရင်နေနဲ့ထိုးစစ်ဆင်တဲ့ပုံစံလေ့ကျင့်ခဲ့ကြပါတယ်တောင်ကိုရီးယားတပ်ဖွဲ့ဝင်3သိန်းနဲ့အမေရိကန်တပ်ဖွဲ့ဝင်အနည်းဆုံး 18,000 လောက်ပါဝင်တဲ့ဒီစီးလေ့ကျင့်မှုဟာပြုလုပ်ခဲ့သမျှထဲမှာပမာဏအကြီးဆုံးစီးရေးလေ့ကျင့်မှုဖြစ်တယ်လို့တောင်ကိုရီးယားရဲ့ကာဝေးဝန်ကြီးဌာနကပြောပါတယ်စီးရေးလေ့ကျင့်မှုတွေမစတင်ခင်အမေရိကန်ဘက်ကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာတော့ပိုဟမ်းမြို့အနီးပြုလုပ်တဲ့စီးရေးလေ့ကျင့်မှုမှာအမေရိကန်မရိန်းတပ်ဖွဲ့ကလေယာဉ်55စီးနဲ့အမေရိကန်နဲ့တောင်ကိုရီးယားစစ်သင်္ဘောအစီး30လို့ပါဝင်တယ်လို့ဆိုပါတယ်မြောက်ကိုရီးယားစစ်တပ်ကတော့တောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေကိုတိကျပြင်းထန်တဲ့ကိုရီးယားစတိုင် Blitzkrieg တိုက်ခိုက်မှုမျိုးပုံစံနဲ့လက်တုံ့ပြန်ဖို့ပြင်ဆင်ထားတယ်လို့ပြောကြားလိုက်ပါတယ်
ဆီးရီးယားဆွေးရဘက်ကပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုချိုးဖောက်တယ်လို့ဆွဆွဲမှုတွေရှိနေပေမဲ့ကုလသမဂ္ဂကကမကထပြူလှောက်ဆောင်တဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုစီစဉ်ထားတဲ့အတိုင်းပဲတနင်္လာနေ့မှာကျင်းပရလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ဆီးရီးယားကအကြမ်းဖက်မှုတွေကိုဘယ်လိုလျှော့ချမယ်ဆိုတာစူးစမ်းဖြေရှာဖို့အတွက်မနေ့ကရုရှားနဲ့အမေရိကန်နှစ်နိုင်ငံကလေးလာစောင့်ကြည့်သူတွေဂျနီဗာနဲ့အမန်မြို့တွေမှာစနေနေ့ကတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။သွေးထွက်တန်ယူအကြမ်းဖက်မှုတွေ80ရာနှစ်90ရာခိုင်နှုန်းထိရော့ကျသွားတာတွေ့ရတဲ့အတွက်ဒါဟာတကယ့်ကိုပဲအရေးကြီးပါတယ်လို့မစ္စတာကယ်ရီကစနေနေ့ကဆော်ရီအာရေဗီယာမှာပြောကြားခဲ့ပါတယ်ဒီတော့အတွက်မှာပဲဆီးရီးယားအစိုးရအနေနဲ့အပြစ်ခတ်ရဆဲရေးသဘောတူညီချက်အတိုင်းအကိုင်အမာဆက်လက်ရပ်တည်နေတယ်လို့လည်းဆီးရီးယားနိုင်ငံသားရေးဝန်ကြီးဝါလစ်မူလန်ကပြောပါတယ်ဒါပေမဲ့လည်းငញ្ញိုင်းဆွေးနွေးပွဲတက်မဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာဆွေးနွေးပွဲလာတက်မဲ့အတိုက်ခံဘက်ကကိုယ်စားလှယ်အဖွဲ့ကို24နာရီပဲစောင့်မယ်လို့ဆိုပါရယ်ဆွေးနွေးပွဲတက်မဲ့တနမန်တွေတနင်္ဂနွေနေ့မှာဂျနီဗာကိုသွားမယ်လို့လည်းဆီးရီးယားနိုင်ငံသားရေးဝန်ကြီးကဒမက်စကတ်မှာပြောဆိုခဲ့ပါရယ်နိုင်ငံသားရေးဝန်ကြီးဟာဆွေးနွေးပွဲမစခင်မှာပဲရအောင်လုပ်နေတယ်လို့ဆီးရီးယားအတိုက်ခံတာဝန်ရှိသူတဦးကပြောဆိုခဲ့ပါရယ
်အီရန်နိုင်ငံမြောက်ပိုင်းကစ်ကရုမြို့မှာIS စစ်သွေးကြောအဖွဲ့ကဓာတုလက်နက်နဲ့တိုက်ခတ်မှုနှစ်ခုပြုလုပ်ခဲ့တဲ့အတွက်အသက်3နှစ်အရွယ်ကလေးမတဦးသေဆုံးခဲ့ပြီးလူပေါင်း600လောက်ဒဏ်ရာရခဲ့တယ်လို့ယာနဲ့ချီပြီးထွက်ပြေးခဲ့ကြရတယ်လို့အီရတ်အရာရှိတွေကစနေနေ့မှာပြောပါတယ်အခုနောက်ဆုံးတိုက်ခတ်မှုဟာတာဇာမြို့မှာစနေနေ့မနေ့အစောပိုင်းကဖြစ်ပွားခဲ့တာဖြစ်ပြီးလွန်ခဲ့တဲ့3ရက်လောက်ခရဲကဒီမြို့ကိုဓာတုပစ္စည်းတွေထည့်ထားတဲ့ရော့ကက်တွေနဲ့အဆက်မပြတ်ပစ်ခတ်ခဲ့တယ်လို့လူညုံရင်းအရာရှိတွေနဲ့စစ်ရုံတာဝန်ခံတွေကပြောပါတယ်အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကတော့ IS အဖွဲ့ရဲ့အခုလိုတိုက်ခိုက်မှုကိုလက်တုံ့ပြန်သွားမယ်လို့ကြေညာပြုလိုက်ပါတယ်။တာဇာမြို့မှာဓာတုအစိတ်ငွေလို့ယူဆရတဲ့လက်နက်နဲ့အတိုက်ခိုက်ခံရပြီး၃နှစ်အရွယ်ကလေးမလေးကိုတေဆုံးခဲ့တာတေဆုံးခဲ့တဲ့အတွက်အပြစ်မပေးဘဲနေလို့မရဘူးလို့ဝန်ကြီးချုပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ လူနာတွေဟာမိလောင်တန်းရာတွေရနေတယ်လို့အသက်ရှူချက်ပြီးရေတခန့်ချောက်မှုတွေကိုခံစားနေကြရတယ်လို့ဒါဇာမျိုးကရရှိတူဖြစ်တဲ့အဒဲလ်ဟူစိန်ကပြောပါတယ်အဲ့ဒီနေရာကိုဂျာမနီနဲ့အမေရိကန်မှုခင်းစစ်ပညာအဖွဲ့သွားရောက်ပြီးဓာတုလက်နဲ့အကျွန်းအကြံတွေရှိမရှိစစ်ဆေးနေတယ်လို့လည်းပြောပါတယ
်အီရန်နိုင်ငံမြောက်ပိုင်းမှာရှိတဲ့ကတ်တပုံပြစ်မှတ်တွေကိုတူရကီလေတပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်စစ်သွေးကြွအနည်းဆုံး68ယောက်သေဆုံးခဲ့တယ်လို့တူရကီစစ်တပ်ကစနေနေ့မှာပြောဆိုခဲ့ပါတယ်ကတ်အလုံသမားပါတီ PKK ရဲ့စခန်းတွေလက်နက်ခဲယမ်းတူလောင်ယုံတွေနဲ့တခြားစစ်ဘက်ဆိုင်ရာပြစ်မှတ်တွေကို 14F16 နဲ့ F4 အမျိုးအစားဂျက်တိုက်လေယာဉ်တွေကနေလေကြောင်းတိုက်ခိုက်မှုတွေမတ်လ9ရက်နေ့ကလှုပ်ဆောင်ခဲ့တာဖြစ်ပါတယ်စစ်စင်ရေးအတွင်း PKK ကတက်ဆွဲထားတဲ့ဒေသ5ခုကနေရာတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းတူရကီစစ်တပ်ကပြောပါတယ်အစိုးရနဲ့တပုံတွေကြားငញ្ញံရေးကြိုးပမ်းမှုတွေပြက်ပြားသွားခဲ့တဲ့ဇူလိုင်လကစလို့အီရတ်နိုင်ငံမြောက်ပိုင်းမှာရှိတဲ့ PKK အဖွဲ့နေရာတွေကိုတူရကီလေတပ်ကလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေတာလည်းဖြစ်ပါတယ်။ PKK အဖွဲ့ကိုတူရကီနဲ့အနောက်အုပ်စုမဟာမိတ်နိုင်ငံတွေကအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။ PKK အဖွဲ့ကတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ပုံမူရရှိဖို့နဲ့တိုင်းပြည်တွင်းကအကြီးဆုံးတိုင်းရင်းသားလူနည်းစုတွေအခွင့်အရေးအတွက်တိုက်ပွဲဝင်နေတာဖြစ်တယ်လို့ပြောဆိုထားပါတယ်။
ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေအတွင်း Republican Party မှာရှေ့ကနေဦးဆောင်နေတဲ့ Donald Trump ကရွေးကောက်ပွဲမဲ့ဆွဲစည်းရုံးမှုတွေမှာအနေရဖြစ်စေတဲ့ပြောဆိုမှုတွေပြုလုပ်နေတဲ့အပေါ် Democratic Party သမ္မတကိုယ်စားလှယ်လောင်း Hillary Clinton ကပြစ်တင်ဝေဖန်လိုက်ပါတယ် Chicago မြို့မှာတောက်ကြနေညကပြုလုပ်ဖို့ရှိတဲ့ Trump ရဲ့ရွေးကောက်ပွဲမဲ့ဆွဲစည်းရုံးမှုတစ်ခုမှာထောက်ခံသူတွေနဲ့ကန့်ကွက်သူတွေအကြားအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်အနိုင်ကျင့်မှုတရားသံအမှုအကျင့်နဲ့ချင်းချောက်ပြောဆိုမှုတွေကိုမက်ဆန္ဒရှင်တွေအနေနဲ့လက်မခံကြဘူးကလင်တန်ကတိုက်တွန်းပြောဆိုလိုက်ပါတယ်။မိကျင့်နဲ့စော်ကစားရင်းထိမ့်သိမ့်လို့မရနိုင်တဲ့မိတွေလောင်နိုင်တယ်လို့ဥပမာပေးပြီးစိန့်လူးစ်မြို့မှာသူမကမ်ပိန်းအတွက်ကူညီလှုပ်ဆောင်ပေးနေသူတွေကိုပြောကြားလိုက်တာပါ။သမ္မတဘရက်အိုဘားမားကဒါလတ်စ်မြို့ကပါတီရန်ပုံငွေရှာပွဲတစ်ခုအတွင်းမှာပြောကြားရမှာတော့သမ္မတရွေးကောက်ပွဲဝင်နေကြတဲ့ကိုယ်စားလှယ်လောင်းနေအနေနဲ့ကြောင်းကစားကွင်းအတွင်းမှာကစားနေကြသလိုမှန်မှန်သတင်းတွေကိုလှုပ်ကြံပြောဆိုနေတာတဲ့အမေရိကန်ပြည်ထောင်စုကြီးပိုမိုကောင်းမွန်အောင်လှုပ်ဆောင်ရေးအတွက်အာရုံစိုက်တင်ကြောင်းလူမျိုးနဲ့ကိုယ်ကွယ်ရာဘာသာမတူသူတွေအကြားခွဲပြားမှုမဖြစ်အောင်လှုပ်ဆောင်တင်ကြောင်းအထူးသဖြင့်တခြားအမေရိကန်နိုင်ငံသားတအူးအပေါ်အကြမ်းဖက်မှုမပြုတင်ကြောင်းပြောကြားလိုက်ပါတယ်စနေနေ့အစောပိုင်းတုန်းကရှီကာဂိုမြို့မှာသူ့ကိုဆန္ဒပြကြသူတွေကိုဒေါ်နယ်ထရန့်ကဆန္ဒပြသူတွေရဲ့လောက်ရဟာရှက်စရာကောင်းတဲ့လောက်ရလို့ပြစ်တင်ရှုံချလိုက်ပြီးကြိုတင်စီစဉ်ထားတဲ့လောက်ရဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့ Republican Party တွင်းကသူ့ရဲ့ပြန်ဘက်တွေကတော့အဲ့ဒီလိုဖြစ်ပေါ်လာအောင် Trump ရဲ့စီယုံရေးကမ်ပိန်းတွေအတွင်းပြောဆိုသုံးနှုန်းနဲ့လေသံတွေကြောင်းလို့ပြောကြပါတယ်
လမနွန်ချေဆိုင် Hezbollah အဖွဲ့ကိုအကြမ်းဖက်ဝါဒကင်ဆွဲတဲ့အဖွဲ့အစည်းတစ်ခုဖြစ်အဖွဲ့ဝင်22နိုင်ငံပါအာရဗ်အဖွဲ့ချုပ်ကတရားဝင်သတ်မှတ်လိုက်ပါတယ်။ကိုင်ရိုမြို့တော်မှာတောက်ကြနေကကျင်းပတဲ့အာရဗ်အဖွဲ့ချုပ်နိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာအခုလိုဆုံးဖြတ်ခဲ့တာပါ။ဆုံးဖြတ်ချက်ကိုအာရဗ်အဖွဲ့ချုပ်ဝန်ကြီးအများစုကထောက်ခံခဲ့ပေမဲ့လေဗနွန်နဲ့အီရန်နိုင်ငံတွေကဝန်ကြီးတွေကဒီကိစ္စကိုမထောက်ခံခဲ့တဲ့အတွက်ရှီယာမွတ်စလင်အီရန်နိုင်ငံနဲ့ဆွန်နီမွတ်စလင်တွေလွှမ်းမိုးထားတဲ့ပင်လယ်ခွေ့ပူးပေါင်းဆောင်ရွက်ရေးကောင်စီတို့ကြားမှာဆက်ဆံရေးမကောင်းလာတာကိုလည်းထင်ဟန်နေပါဗျ။ပင်လယ်ခွေ့ပူးပေါင်းဆောင်ရွက်ရေးကောင်စီကလည်းဒီလဆန်းမှာပဲ Hezbollah အဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်ကြေညာထားတာဖြစ်ပါတယ်။အီရန်နိုင်ငံဟာ Hezbollah အဖွဲ့ကိုအဓိကထောက်ခံတဲ့နိုင်ငံဖြစ်ပြီးဆီးရီးယားနဲ့ယီမန်နိုင်ငံတွေကပြည်ပခန့်တွေမှာဒေသရင်းပြိုင်ဘက် Saudi Arabia နဲ့စန့်ကျင်ဘက်မှာရပ်တည်နေတာဖြစ်ပါတယ်။ Lebanon အစိုးရကိုစစ်ရေးအကူအညီဖြင့် American Dollar တန်း 4,000 ပေးမဲ့အကူအညီကိုဆိုင်းငံ့ဖို့ Saudi Arabia နိုင်ငံကဆုံးဖြတ်ခဲ့ပြီးသတင်းနှစ်ပတ်မပြည့်ခင်မှာပဲ Arab အဖွဲ့ချုပ်ရဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။
ကာဇာကဟာမတ်စ်တွေထိန်းချုပ်ထားတဲ့ဒေသတွေမှာအစ္စရေးကညဘက်ဒုံးကျည်တွေနဲ့တိုက်ခတ်ခဲ့တဲ့နောက်စနေနေ့မှာတော့အသက်10နှစ်အရွယ်ပါလက်စတိုင်းယောက်ျားလေးတဦးနဲ့အသက်16နှစ်အရွယ်သူညီမငယ်တို့တေဆုံးခဲ့ရပါတယ်။တောက်ကြနေ့ညပိုင်းမှာအစ္စရေးတောင်ပိုင်းကကွင်းပြင်နေရာတဲကိုရော့ကက်၄ခုနဲ့ကျရောက်ခဲ့တဲ့အတွေ့လက်တုံ့ပြန်တဲ့အနေနဲ့ဟာမတ်စစ်သွေးကြွတွေရဲ့လက်ကျင်ရေးစခန်း၄ခုကိုပြန်လည်ပစ်ခတ်ခဲ့တာလို့အစ္စရေးစစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူတို့ဘက်မှာတော့ဒီထိခိုက်မှုတစုံတရာမရှိခဲ့ဘူးလို့လည်းပြောပါတယ်။လက်ကျင်စခန်းတစ်ခုနားမှာရှိတဲ့သူတို့ရဲ့အိမ်ထဲဒုံးကျည်အစအနာတွေထိမှန်ခဲ့တဲ့နောက်ကလင်း ငယ်လေးတွေတေဆုံးခဲ့တာဖြစ်ပါတယ်အကိုဖြစ်သူယာဆင်အဘူခူဆာကတေဆုံးသွားပြီးတဲ့နောက်ညီမဖြစ်သူအစ္စရာအာကတော့နောက်မှဆေးရုံမှာတေဆုံးခဲ့တာဖြစ်တယ်လို့ဂါဇာကျမ်းမာရေးဝန်ကြီးဌာနပြောခွင့်ရအရှရဖ်အယ်ကီဒရာကပြောပါတယ်ဒါဟာအော်တိုဘာလကစခဲ့တဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပထမဆုံးတေဆုံးရတာဖြစ်ပါတယ်အစ္စရေးစစ်တပ်ပြောခွင့်ရဒုတိယဗိုလ်မှူးကြီးပီတာလာနာကတော့စစ်သွေးကြွတွေဟာရော့ကက်နဲ့ပစ်ခတ်မှုတွေပြုလုပ်ပြီးအစ္စရေးတောင်ပိုင်းကနေလူထုရဲ့အသက်အန္တရာယ်နဲ့လုံခြုံရေးကိုချင်းချောက်နေတယ်လို့ပြောပါတယ်စစ်တပ်အနေနဲ့အပြစ်မဲ့ပြည်သူတွေရဲ့အသက်အိုးအိမ်ကိုချင်းချောက်မှုတွေနဲ့အစ္စရေးရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုကာကွယ်ဖို့အခုလိုဆက်လက်လှုပ်ဆောင်မှာဖြစ်ကြောင်းပြောပါတယ်အစ္စရေးတွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရသာအများစုဖြစ်တဲ့ပါလက်စတိုင်းလူမျိုး 2,100 ကျော်တေဆုံးခဲ့ပြီးတဲ့နောက်ဂါဇာမှာ 2014 ခုနှစ်ကစပြီးရော့ကက်နဲ့တိုက်ခိုက်မှုတွေညှော်နေသွားခဲ့ပါတယ်ပါလက်စတိုင်းတပ်တွေကြောင့်တေဆုံးခဲ့ရတဲ့အစ္စရေးစစ်သားက69ဦးရှိပြီးအရသား6ဦးရှိပါတယ
်ဂရိနိုင်ငံကရှင်ရီတွေကြားမှာတောင်းတင်နေတဲ့ဆီးရီးယားဒုက္ခသည်တွေရဲ့ဘဝကိုထင်ဟပြသနိုင်မှုတရုတ်တက်ကြွလှုပ်ရှားသူနုပညာရှင်အိုင်ဝေဝေကကြိုးပမ်းခဲ့ပါတယ်ဂရိနဲ့မက်ဆီဒိုနီးယားနယ်စပ်ကဒုက္ခသည်စခန်းအပြင်ဘက်ကိုတရုတ်အမှုပညာရှင်အိုင်ဝေဝေကအဖြူရောင်ဆန်းနေရာကြီးတစ်လုံးတည်လာပြီး၃နှစ်အတွင်းပထမဦးဆုံးအကြိမ်ဖြစ်ဆီးရီးယားဂီတပညာရှင်နိုအာအယ်ခါဇမ်တိမုတ်ဖျော်ပြနိုင်အောင်လို့စီစဉ်ပေးခဲ့ပါတယ် Direct from Washington The Voice of America2016ခုနှစ်မတ်လ23ရက်တနင်္ဂနွေနေ့မနက်ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့မန္တန္တချန်တို့ကြီးညာပေးခဲ့တာပါ။သတင်းပတ်စင်ကဏ္ဍတွေမထုတ်လွှင့်ခင်အခုသတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်။အရင်စစ်အစိုးရလက်ထက်ကစလို့ပြီးခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်အထိထိပ်တန်းတာဝန်တွေယူခဲ့ပြီးပြည်သူ့ခြားမှနာမည်ပြတ်ရှိနေသူတဦးကိုဒုတိယသမ္မတအဖြစ်တပ်မတော်သားလွှတ်တော်ကိုယ်စားလှယ်များအဖွဲ့ကရွေးချယ်လိုက်တဲ့အတွက် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့ထိတ်တိုက်တွေ့စရာတွေဖြစ်လာနိုင်တယ်လို့မြန်မာအရေးကျွမ်းကျင်သူတွေကထောက်ပြကြပါတယ်။အမေရိကန်အစိုးရကဒဏ်ခတ်အရေးယူထားတဲ့စီးရင်ထဲမှာပါနေသေးတဲ့သူတယောက်ကိုအခုလိုဒုတိယသမ္မတရွေးချယ်တင်မြှောက်လိုက်တာကလည်းစစ်တပ်အနေနဲ့ရည်ရွယ်ချက်ရှိရှိလှုပ်ချင်တာဖြစ်တယ်လို့လည်းသုံးသပ်ကြတာပါ။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရှင်။
မကြခင်သတင်းပတ်တွေအတွင်းဖွဲ့စည်းတော့မယ့်အစိုးရအသည့်အတွဲဒုသမတလောင်းအမည်စင်းတွေကိုတင်သွင်းကြတဲ့အထက်လက်ရှိရန်ကုန်တိုင်းဒေသကြီးရဲ့ဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်စစ်စိုးရလက်ထက်မှာဗိုလ်ချုပ်ကြီးအဆင့်နဲ့ထိတ်တန်းတာဝန်တွေထမ်းဆောင်ခဲ့သူလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးဟောင်းမြင့်ဆွေကိုတပ်မတော်သားကိုယ်စားလှယ်အစုအဖွဲ့ကဒုသမတလောင်းအဖြစ်ရွေးချယ်လိုက်တဲ့အတွက်အနာဂတ်မှာ NLD နဲ့စစ်တပ်အကြားထိတ်တန့်ရင်ဆိုင်မှုတွေဖြစ်ပေါ်လာစေနိုင်တယ်လို့1990ပြည်နှစ်ရွေးကောက်ပွဲအနိုင်ရလွတ်တော်အမဟောင်းလည်းဖြစ်မြန်မာနိုင်ငံရဲ့အကဲခတ်တူလည်းဖြစ်တဲ့ဒေါက်တာတင့်ဆွေကပြောပါတယ
်။တပီလုံးတိုင်းတန်နဲ့အုတ်ချိုးရည်ရန်တရားနဲ့အရေးကြီးတဲ့ဆုံးဖြတ်ချက်တွေချတဲ့ကိစ္စမှာအတော့ NLD နဲ့အဲဘိုဂျိုဂျီဟောင်းမြင့်ဆွေနဲ့ပေါ့နော်။ထိတ်တိတ်တွေးစရာတွေတော်တော်များလိမ့်မယ်လို့ယူဆတယ်ခင်ဗျ။ဘာကြောင့်လဲဆိုသူရောဒီ NLD ကတင်တဲ့ပုဂ္ဂိုလ်ရောကဒီကာလုံလို့ခေါ်တဲ့ဖွဲ့တယ်မှလည်းတွေ့မယ်။တောင်းလည်းပဲအရေးကြီးတဲ့ဆုံးဖြတ်ချက်တွေချစရာရှိလာတဲ့အခါအယူဆမတူတဲ့အခါမှာဟိုထိတ်တိုက်တွေ့မယ်လို့ယူဆတဲ့အတွက်ချုံမွေးဖို့အတွက်တော့ကျွန်တော်တို့စိတ်မကောင်းစရာမျိုးလေးရတာပေါ့ခင်ဗ
ျရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်စင်မှာရောအရင်စစ်စိုးရလက်ထက်ကဗိုလ်ချုပ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်ကာလတွေမှာရောသူလှုပ်ဆောင်ခဲ့တဲ့စီးပွားရေးလုပ်ငန်းတွေနဲ့တခြားအုပ်ချုပ်ရေးပိုင်းဆိုင်ရာကိစ္စရပ်တွေမှာမယိုးသားမှုတွေရှိခဲ့တဲ့ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်နေတဲ့အတွက်သူကိုဒုသမရအဖြစ်ရွေးချယ်မှုအပေါ်ပြည်သူလူထုအနေနဲ့မေးခွန်းထုတ်เสียဖြစ်နေတယ်လို့လည်းဒေါက်တာတင့်ဆွေကဆက်ပြောပါတယ်
။ဒီဘိုဘိုဂျိုဂျီဟောင်းမြင့်ဆွေကအမေရိကန်ပြည်တော်စုရဲ့ sanction လို့ခေါ်တဲ့တူးချင်းတက်ခိုက်ဒီရှင်စင်းနဲ့မှလည်းပါထားတယ်။နောက်တစ်ခုကသူရန်ကုန်တိုင်းမှုရောနောက်တစ်ခါတဝတဥက္ကဋ္ဌရောဝန်ကြီးချုပ်ရောပေါ့နော်ရန်ကုန်မှာလှုပ်လာတော့အဲ့ဒါတွေကြည့်လို့ရှိရင်အခုကိုလောလောလတ်လတ်ကိုအဟိုအာဏာအစိုးရအာဏာလွတ်ပြောင်းခြင်းမတိုင်ငယ်လေးမှာရန်ကုန်မှာပြစ်နေတဲ့ဟိုစီးပွားရေးနဲ့ဆိုင်တဲ့တနည်းအားဖြင့်ငွေပေါ့နော်ဆိုင်တဲ့ကိစ္စတွေမြေသိမ်းကိစ္စစသဖြင့်ပေါ့နော်အဲ့ဒါတွေမှာဦးမြင့်ဆွေမှာတောင်းရှိတယ်လို့မြင်တယ်ခင်ဗျာသူကိုယ်တိုင်လည်းပတ်သက်တယ်လို့ယူဆပါတယ်အဲ့တော့ဒီအခြေအနေဟာပြည်သူလူထုဘက်ကပေါ့နော်ကျွန်တော်တို့ဒီမိုကရေစီပြောနေတော့ပြည်သူလူထုဘက်ကအမြင်မရှင်းတာတွေတော်တော်ကိုများတယ်အဲ့တော့ဒီသူ့ကိုတောင်းယူတဲ့ဗိုလ်ချုပ်မှုကြီးမအောင်နိုင်ပေါ့နော်သူပါတောင်းဝန်ရှိလာတယ်ဥပမာဒီဒေါ်အောင်ဆန်းစုကြည်ကသူရွေးတင်လိုက်တဲ့ဒုသမတလောင်းတွေကိုဘာကြောင့်ရွေးရတယ်ဆိုတဲ့အချက်လက်တွေကိုအကြကြနာလူသိရှင်ကြပါတော့တရားဝင်ပြောသလိုဗိုလ်ချုပ်ကြီးမင်းအောင်လည်းဗိုလ်ချုပ်ကြီးမင်းဆွေဒီအတွက်သူကလည်းအဲ့ဒါလိုဘာကြောင့်သူရွေးတယ်ဆိုတာကိုပြောမှသာလျှင်ပြည်သူလူကအတန်သိနားလဲရလိမ့်မယ်
တက်မတော်ဘက်မှာဒုသမနာအဖြစ်ရွေးချယ်စရာတခြားအရေးချင်းပြမိတဲ့ဗိုလ်ချုပ်ဟောင်းနေအများပြားရှိနေပါရဲ့နဲ့စစ်တပ်ရဲ့လက်ရှိစီးပွားရေးအကျိုးစီးပွားတွေကိုကာကွယ်ပေးဖို့အတွက်ဖြစ်နိုင်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်စစ်မှုထမ်းဟောင်းတဦးလည်းဖြစ်တဲ့ဦးမျိုးမြင့်ကသုံးသပ်ပါတယ
်။ကျွန်တော်ကနှစ်ပိုင်းမြင်တယ်ဗျာ။ပထမတစ်ချက်ဒုသမနာချင်းဒုသမနာတစ်နေရာကိုသူတို့မရရအောင်စူးစမ်းလိုက်ပါလို့ထင်တယ်ဗျာ။ဘာလို့လဲဆိုတော့ဒုသမနာတစ်ဒီစီးပွားရေးဆိုင်ရာဝန်ကြီးဌာနတွေရဲ့အကြီးအကဲလို့ဆိုတာကိုဆိုတော့စီးပွားရေးဆိုင်ရာဝန်ကြီးဌာနတွေရဲ့အကြီးအကဲဖြစ်တဲ့အလျောက်ပေါ့ဗျာ။တစုံတရာစီးပွားရေးဆိုင်ရာဝန်ကြီးဌာနတွေအပေါ်မှာသူ့ရဲ့ order တက်ရောက်နိုင်မှုလည်းရှိနိုင်တယ်လို့တစုံတရာဝန်ရောက်ဆက်ဖက်တာလို့ခြေလှယ်တာလည်းလုပ်လို့ရနိုင်ချေရှိတယ်ဗျာ။ဒီအတွက်ဒုသမရနေရာချင်းအတူတူတော့သူတို့ကတက်နေရာကိုရအောင်လုပ်လိမ့်မယ်လို့ကျွန်တော်ထင်တယ်။နောက်ဒုတိယချက်ကဗိုလ်ချုပ်ကြီးဆွေမမဟုတ်ဘူးဗျာ။ကျန်တဲ့ခြားဗိုလ်ချုပ်ကြီးဟောင်းတွေပေါ့အများကြီးရှိတာပဲ။ရွေးချယ်လို့ရတဲ့ဒါနဲ့အခုရွေးချယ်တာကတုံ့စုဘက်ကလည်းတေချာချာနာနာတွက်ချက်ပြီးလောက်တာလို့ထင်တယ်ဗျာ။ဘာလို့လဲဆိုတော့လူခွေမှတ်တမ်းပေါ့ဗျာ။ Human Record တွေနဲ့ပတ်သက်ပြီးတော့ဗိုလ်မျိုးစုံမှာအပြစ်နာစာတွေများလွန်းတဲ့အတွက်နံပါတ်တက်ပြီးတော့ပေါ့ဗျာ။ပြစ်မှတ်ထားရေးယူဖိတ်ဆိုခံထားရတဲ့လူဗျာ။အဲ့တော့အဲ့ဒီလူကဒုသမရထဲမှာပါလာဖို့အတွက်ကိုပေါ့ဗျာ။ NLD ကလက်ခံနိုင်မလားပေါ့။ NLD ကစုလက်နဲ့ပြင်ပြရေးအစီအစဉ်ရေးကိုရှေ့ရှုပြီးတော့ပဲလက်ခံလိုက်တယ်ပဲထားအောင်ဗျာ။အခုပဲအမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောနေတယ်ဟုတ်ပြီအဲ့လိုဒုသမရတင်မယ်ဆိုလို့ရှိလို့ရှိရင်ဒီလိုကတော့သူတားမျိုးတွေမလုပ်ပါဘူးဆိုတဲ့ဥမာအထောက်ထားမျိုးခံဝင်ချက်လို့ပေးနိုင်မလားမျိုးပေါ့ဗျာ NLD ဘက်ကနေပြီးတော့သူ့ဒုသမရအနေနဲ့လက်ခံလိုက်လို့လက်ခံလိုက်ပြန်ရင်လည်း NLD တွက်ကပြဿနာဗျာလက်မခံရင်လည်း NLD ပြောနေတယ်စစ်တပ်နဲ့ပြည်လဲအေးပေါ့ဗျာတနည်းပြောရင်အမျိုးသားညီညွတ်ရေးကြီးကမလွယ်ဘူးဗျာ
ဗိုလ်ချုပ်ကြီးအောင်မြင့်ဆွေကိုဒုသမရလောင်းအဖြစ်ရွေးချယ်တာဟာသူ့အပါအဝင်တခြားဗိုလ်ချုပ်တွေအပေါ်အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေပြန်လည်ရုပ်သိမ်းပေးစီလိုတဲ့ရည်ရွယ်ချက်နဲ့တမင်ရွေးချယ်တာလည်းဖြစ်နိုင်တယ်လို့ဦးမျိုးမြင့်ကသုံးသပ်ပါတယ်။ဗိုလ်ချုပ်ကြီးဟောင်းမြင့်ဆွေဟာအရင်စစ်ဆိုးရအကြီးအကဲဗိုလ်ချုပ်မူကြီးဟောင်းတန်းရွှင်နဲ့နှိစပ်သူဖြစ်တယ်လို့ပြောဆိုမှုတွေရှိနေပြီးသူ့ကိုအခုလိုရွေးချယ်ခန့်အပ်တာဟာလည်းစစ်တပ်ဘော်ဗိုလ်ချုပ်မူကြီးဟောင်းတန်းရွှင်ရဲ့ဩဇာလွှတ်မှုမှုရှိနေသေးတယ်ဆိုတာကိုပြသတာပဲလို့အကဲကတ်တွေကသုံးသပ်ပြောဆိုကြပါတယ်။မလ၁၇ရက်နေ့ကလွတ်တော်နေရာသမရရွေးချယ်ရေးအစုအဖွဲ့တွေမှာဒုသမရတွေကိုမဲပေးရွေးချယ်ရမှာ NLD ပါတီကအဆိုပြုထားသူ၂ဦးဖြစ်တဲ့ဦးထင်ကျော်နဲ့ဦးဟန်နရီဗန်တီယူတို့၂ဦးကိုရွေးချယ်အတီးပြုပေးခဲ့ကြပြီးဖြစ်ပါတယ်ခင်ဗျာ
သရရှိများရှင်တမရကရွေးချယ်တဲ့ဒုသမရတဦးအပါအဝင်အစိုးရတက်ကိုဥဆောင်မဲ့သူတွေကိုမကြခင်လွှတ်တော်ကတင်မြှောက်ဖို့ရှိနေပါတယ်စစ်တပ်ကကြောတာနောက်ခံပေးထားသူတွေပါလာမဲ့အယက်သားစစ်စစ်မဖြစ်တဖြစ်အစိုးရတည်းရဲ့ဒီမိုကရေစီပေါ်ဆောင်ရေးလမ်းကြောင်းဟာဖြောင်ပြူးနိုင်မှာမလားပြောင်းလဲချိန်တန်ပြီးဆိုတဲ့စောင့်မုန်းတဲ့ရွေးကောက်ပွဲမှာအနိုင်ရလာတဲ့ NLD ပါတီအနေနဲ့ရောဂရီအတိုင်းအကောင့်ထဲပေါ်နိုင်ပါမလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လည်လံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-8-2-9-9-9လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
ဗီယိုအမေရိကန်တန်ရဲ့ဒိုက်ရိုက်လေလိုင်းအစီအစဉ်ကိုအင်ကာနက်စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရဲ့အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။မကြခင်မှာမနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအကိုလေ့လာကြရဖို့ရှိပါတယ်။အခုမြမအရေးသုံးသပ်ချက်ကိုအရင်ပြောပြပါမယ်ရှင်။ဆီယာနာရှင်ရဲ့လက်ကင်ထုတ်အဖြစ်နဲ့ဖွဲ့စည်းထားတဲ့အုပ်ချုပ်ရေးရန်တရာပြုပြင်ပြောင်းလဲရေးဟာဒီမိုကရေစီအသွင်ကူးပြောင်းရေးမှာအလွန်အရေးကြီးပုံကိုဥဟောင်းခင်နဲ့အတူကိုကျော်ကျော်သိန်းကကူညီတင်ဆက်ပေးထားပါတယ်ရှင်။
ဒီလိုအကျိုးစီးပွားအတွက်လိုအပ်တဲ့ဥပဒေတွေကိုလွတ်တော်မှာပြဋ္ဌာန်းမယ်လို့ NLD ရဲ့ရွေးကောက်ပွဲကြီးညာစာတမ်းမှာဖော်ပြထားပါတယ်။ဒါပေမဲ့ NLD အစိုးရနေ့စဉ်ရက်စက်တိုက်ရိုက်ထိတွေ့ဆက်ဆံရမှာကစစ်အစိုးရအဆက်ဆက်ကရှိခဲ့တဲ့အုပ်ချုပ်ရေးရန်တရာဖြစ်ပါတယ်။ပြည်ထောင်စုဌာနလက်အောက်ခံအထွေထွေအုပ်ချုပ်ရေးဦးစီးဌာနဟာအစိုးရဘျူရိုကရေစီရန်ရာတစ်ခုလုံးကိုချုပ်ကင်ထားပါတယ်။အစိုးရအာဏာသိမ်းရဲ့ကြိုးကြိုးအဖြစ်ကိုလိုနီခေတ်ကမွေးထုတ်ထားတဲ့အုပ်ချုပ်ရေးဌာနဖြစ်ပါတယ်။အခုဆိုရင်ဒီဌာနမှာဝန်ထမ်းပေါင်း4000လောက်ရှိတယ်လို့ကမ္မန်ပါတယ်။အုပ်ချုပ်ရေးနဲ့ပတ်သက်ပြီးစီအစိုးရခင်မှာပုံနှိပ်ထုတ်ဝေတဲ့စာအုပ်စာတမ်းမရှိသလောက်ရှားပါပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရလက်ထက်မှာ လွတ်လပ်မှုအထိုက်အလျောက်ရှိလာတာကြောင့်နိုင်ငံခြားအဖွဲ့အစည်းနဲ့တွဲပြီးသုတေသနလုပ်ထားတဲ့အုပ်ချုပ်ရေးစာရန်နှံဆောင်ထွက်လာပါတယ်။အထွေထွေအုပ်ချုပ်ရေးဌာနအကြောင်းကြီးပြားချစ်စောနဲ့မက်သျူးအာနောကသုတေသနလုပ်ပြီး2014မှာအောက်တိုဘာမှာစာရန်ထုတ်ဝေထားပါတယ်။သုတေသီတွေဖြစ်ကြတဲ့ဒေးဗစ်ဟုတ်တင်မောင်တန်းနဲ့ဒေါက်တာကင်မင်းတို့ကလည်းအုပ်ချုပ်ရေးအကြောင်း2015ဇွန်လမှာစာရန်ထုတ်ပါတယ်
။ကြေးရွာမြို့နယ်ခရိုင်တိုင်းပြည်နယ်အစင်းစင်ကိုအုပ်ချုပ်တဲ့အစိုးရရန်တရားဖြစ်တာမို့ပြည်သူ့ဘဝနဲ့အထိတွေ့ဆုံးဟာထွေထွေအုပ်ချုပ်ရေးဌာနဖြစ်ပါတယ်။ဒီဌာနဟာစစ်ဘုဦးဆောင်တဲ့ပြည်ထရေးဝန်ကြီးဌာနလက်အောက်ခံဖြစ်တဲ့အတွက်တပြည်လုံးကိုစစ်ဘုကအုပ်ချုပ်နေတဲ့သဘောဖြစ်ပါတယ်။သမရဦးသိန်းစင်ရဲ့ပြုပြင်ရေးနဲ့အလံဝေးနေတဲ့ဌာနကြီးတစ်ခုလို့လည်းပြောနိုင်ပါတယ်။အုပ်ချုပ်ရေးဌာနဟာရဲတပ်ဖွဲ့အထူးစုံစမ်းရေးအဖွဲ့အကျဉ်းဌာနမိသားအဖွဲ့စတာတွေနဲ့လက်တွဲပြီးတည်ငြိမ်အေးချမ်းရေးအတွက်ဆောင်ရွက်ပါတယ်။မြေယာအခွန်ကြီးလက်ဖွံ့ဖြိုးရေးအဖွဲ့အစည်းမှတ်ပုံတင်မှုဘွဲစိတ်ချင်းမြင့်မှုစတာတွေကိုအမှုတန်း4000နဲ့လုတ်ကင်တဲ့ဌာနဖြစ်ပါတယ်။ဝန်ထမ်းတယောက်ကလူဦးရေ1388ယောက်ကိုအုပ်ချုပ်နေတဲ့သဘောမျိုးဖြစ်ပါတယ်
။ကြီးပြားချစ်စောနဲ့မက်သျူးအာနောရဲ့စာရဟာအထွေထွေအုပ်ချုပ်ရေးဌာနလုတ်ကင်ဆောင်ရွက်ပုံကူတွေကိုသာပေါ်ပြပြီးဝေဖန်သုံးသပ်တာမျိုးမလုပ်ပါဘူး။ဒေးဗစ်ခုတ်တင်မောင်တန်းနဲ့ဒေါက်တာကင်နင်တို့ပြုစုပြီးအင်္ဂလိပ်မြန်မာနှစ်ဘာသာတုတ်ဝေတဲ့အစီရင်ခံစားကတော့အုပ်ချုပ်ရေးရန်ရာကိုဝေဖန်သုံးသပ်ပြီးပြုပြင်ရေးအတွက်အကြံဉာဏ်ပေးထားတဲ့အတွက် NLD အစိုးရအတွက်အသုံးဝင်လိမ့်မယ်လို့မျှော်လင့်ရပါတယ်။20ရာစုအစောပိုင်းအိန္ဒိယမြန်မာကိုချုပ်ကင်တဲ့အင်္ဂလိပ်ကိုလိုနီအုပ်ချုပ်ရေးဌာနဝန်ထမ်းတဦးဟာနိုင်ငံသား6000ကျော်ကိုအုပ်ချုပ်တာမို့ဗမာအုပ်ချုပ်ရေးဟာကိုလိုနီအုပ်ချုပ်ရေးတဲ့ပိုပြီးတင်းကျပ်တယ်လို့ဖြစ်နေပါတယ်။လူဦးရေတန်း250ရှိတဲ့အိန္ဒိယမြန်မာကိုလိုနီမှာစစ်မှုထမ်း6000နဲ့အုပ်ချုပ်ရေးဝန်ထမ်း4000ကိုသာအင်္ဂလိပ်ကသုံးပါတယ
်။ရန်ကုန်နဲ့နေပြည်တော်ကအရာရှိလွတ်တော်အမတ်အကြံပေးပုဂ္ဂိုလ်ဝန်ထမ်းတင်းစာအယ်ဒီတာအရတားအသင်းအဖွဲ့လယ်သမားနဲ့အလုသမားတွေကိုကိုတမောင်တန်းတို့အဖွဲ့ကတွစ်ဆုံမေးမြန်းပါတယ်။နိုင်ငံရေးအမြင်မတူပေမဲ့ပြုပြင်ရေးသမားအားလုံးဟာအုပ်ချုပ်ရေးရန်တရားကိုပြုပြင်ပြောင်းလဲစေခြင်းတယ်လို့ဆိုပါတယ်။အငြင်းစားညွှန်ကြားရေးမှူးချုပ်တဦးကတော့မားဆာလာခင်မတိုင်မီကသုံးခဲ့တဲ့အုပ်ချုပ်ရေးနည်းနဲ့လှုပ်ထုံးလုပ်နည်းတွေကိုလေ့လာသင့်တယ်လို့ဆိုပါတယ်။အဲ့ဒီခေတ်ကအတွင်းဝန်တွေဟာလုပ်ငန်းကျွမ်းကျင်သူတွေဖြစ်ပါတယ်တဲ့1988နောက်ပိုင်းမှာဝန်ထမ်းအဖွဲ့အစည်းတွေပျက်စီးယိုယွင်းလာပြီးအထက်ကခိုင်းသမျှလှုပ်တော့တာဖြစ်ပါတယ်အစင်းမြင့်ရာထူးမှန်သမျှစစ်ဘိုလ်လူထွက်တွေလက်ထဲရောက်ကုန်လို့ကျွမ်းကျင်မှုမရှိတာလို့ဆိုပါတယ
်နိုင်ငံဝန်ထမ်းရာထူးကိုလက်ခံရယူတဲ့စစ်ဘိုလ်ကြီးတွေဟာ policy မူဝါဒနဲ့ပတ်သက်လာရင်ဘာမှမသိပဲအမိန့်နာခံဖို့သာသိတယ်လို့လွှတ်တော်ကော်မတီဝင်တဦးကဆိုပါတယ်ဒါပေမဲ့အုပ်ချုပ်ရေးရန်တရားပြုပြင်ရေးမှာဦးသိန်းစိန်အစိုးရရဲ့အောင်မြင်မှုအချို့ကိုလည်းဖော်ပြထားပါတယ်။လွတ်တော်ပြည်သူလူထုနဲ့နိုင်ငံဝန်ထမ်းအကြမ်းမှာအားကောင်းတဲ့ပုံမှန်ဆက်သွယ်ရေးလမ်းကြောင်းရှိဖို့လိုအပ်တယ်လို့ဆိုပါတယ်။အုပ်ချုပ်ရေးရန်တရားမှာပါတဲ့နိုင်ငံဝန်ထမ်းကကျွမ်းကျင်မှုကိုပြန်နိုင်ရင်နိုင်ငံသားတွေကယုံကြည်လာလိမ့်မယ်လို့ဆိုပါတယ်။စစ်ဘိုလ်လူထွက်ရာထူးပေးတဲ့ဓလေ့ကိုရပ်ဆိုင်းဖို့လိုပါတယ်။ဒီအာဏာရှင်စနစ်ကဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းတဲ့အခါမှာအာဏာရှင်သုံးခဲ့တဲ့အုပ်ချုပ်ရေးရန်တရားကိုပြုပြင်ပြောင်းလဲဖို့လိုအပ်လာပါတယ်။အုပ်ချုပ်ရေးရန်တရားပြုပြင်ပြောင်းလဲရေးကိုသမရယုံကစပြီးလုတ်ကင်နိုင်ပုံကိုလည်းဖော်ပြထားပါတယ်။ကျွမ်းကျင်တဲ့ဝန်ထမ်းကိုရရှိရေးကောင်းမွန်တဲ့ဗန္ဒာရေးတိုင်းနယ်ပြည်နယ်အစိုးရအားကောင်းရေးပြည်သူဝန်ဆောင်မှုလုပ်ငန်းကောင်းမွန်ရေးတန်ရှင်းတဲ့အစိုးရဖြစ်ပေါ်ရေးနိုင်ငံပိုင်စီးပွားရေးလုပ်ငန်းပြုပြင်ပြောင်းလဲရေးစာရတွေကိုအဓိကထားဖို့ဒေးဗစ်ဟုတ်တင်မောင်တန်းနဲ့ဒေါက်တာကင်မင်းတို့ကအကြံပေးထားပါတယ်ခင်ဗျာ
ဥောင်ခင်ရဲ့မြမရေးတုံတက်ချက်ကိုကြာသာပရိနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။ VOA American အတန်ရဲ့တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေနားဆင်နေကြရတာပါ။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်း radio တိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုတော့ဒေါ်လာလတ်တန်းစီစဉ်ပို့ချထားတဲ့ American Style Indian 3အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
ဒီတွင်ပါ English American Style ကန္တာမှာအငင်းပွားဖို့ရာဖြစ်တဲ့အခြေအနေတွေမှာအသုံးပြုတဲ့ idiom တချို့ကိုတင်ပြပေးမှာဖြစ်ပါတယ်ပထမဦးဆုံးတင်ပြပေးမှာကတော့
send someone packing
ဖြစ်ပါတယ်စာလုံးပေါင်းက SEND send ကပို့လိုက်တာ SOMEONE someone ကတူတူရော PACKING packing ကအထုတ်ထုတ်ပြီးဆိုတော့စစ်စစ်ခုရဲ့တရက်ဒီပေကတော့လူတူတူရောက်ကိုအထုတ်ထုတ်ခိုင်းပြီးနှင်းထုတ်လိုက်တာဖြစ်ပါတယ်idiom ဆိုရဲတော့ဝိုက်ဒီဘေကလည်းတိတ်မကွာလှပါဘူးကျမတို့မြန်မာမှာထုတ်သိမ်းခိုင်းပြီးအလုတ်ဖြုတ်ပစ်လိုက်တယ်ပြန်ပို့လိုက်တယ်နှင်းထုတ်လိုက်တယ်ဆိုတဲ့အသုံးနဲ့တူတယ်လို့ဆိုရမှာပါလက်တွေ့မှာကုတ်ပစ္စည်းကိုကိုသိမ်းစီပြီးနှင်းထုတ်လိုက်တာမျိုးဖြစ်နိုင်တယ်လို့နေရာတနေရာကနေခုထွက်သွားဆိုပြီးဒေါသနဲ့နှင်းထုတ်လိုက်တာမျိုးကိုလည်းရည်ညွှန်းနိုင်တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ When the boss saw two employees arguing loudly in the office, he sent them packing.
ယောင်ဝင်နေမှာမှုတန်းနှစ်ဦးကြဲကြဲလောင်လောင်စကားများနေတာတွေ့ရတော့ဆရာသမားကနှစ်ဦးစလုံးကိုနှင်ထုတ်လိုက်တယ်လို့ဒေဗီရပါတယ်။ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
When the boss saw two employees arguing loudly in the office, he sent them packing.
ကိုဆလေတင်ပြပြီးမှာကတော
့ skating on thin ice.
ဖြစ်ပါတယ်။စာလုံးပေါင်းကSKATING skating ga ye ge bin paw ma skate si da on ga apo THIN thin ga pa da ICE ice ga ye ge su lo sak su khun ge dai yai de be ga lo pa hlwa de ye ge bin paw ma skate si da phit par de ye ge bin ha pa de so yin skate si de lu ye ko le chain chang ye ge bin ha ekwe cha pi and ye shi ma phit par de de ge lo da a de lo phit khe yin အဲ့ဒီလူလေအောက်မှာရှိတဲ့အစ်စစ်တဲ့ရေထဲနေသွားမှာဖြစ်ပြီးအချိန်မီမကင်နိုင်ရင်အသက်အန္တရာယ်ရှိပါတယ်။ဒါကြောင့်ဒီ ADM ရဲ့အသေးပေကတော့အန္တရာယ်ရှိတဲ့ပြဿနာဖြစ်တဲ့အခြေအနေကိုဖန်တီးနေတာရင်ဆိုင်နေရတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ If you talk about religious issues at the meeting,You'll be skating on thin ice.
ဘာသာရေးကိစ္စရပ်တွေအကြောင်းကိုစီးပွားဘက်မှာမင်းသွားပြောရင်တော့မင်းအတွက်တော့ပြဿနာတက်လိမ့်မယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ If you talk about religious issues at the meeting, you'll be skating on thin ice.
ခုနောက်ဆုံးတင်ပြပေးမှာကတော့
out of the question.
ဖြစ်ပါတယ်။စာလုံးပေါင်းက out out of off out of ကပြင်ပရောက်နေတာမဖြစ်နိုင်တာ the the q u e s t i o n the question ကမေးခွန်းဆိုတော့စကစခုငယ်တိုက်ရိုက်ဒီဘေကတော့မေးခွန်းဟာမဖြစ်နိုင်တာမေးခွန်းဟာပြင်ပရောက်နေတာဖြစ်ပါတယ်ဒီသုံးရဲ့ idiom အဒီဘေကတော့ကျမတို့မြန်မာမှာအနည်းဆက်ဆုံးပြောရမယ်ဆိုရင်တော့စဉ်းစားဖို့မဖြစ်နိုင်တာထဲ့မစဉ်းစားနိုင်ဘူးလုံးဝမဖြစ်နိုင်တာခွင့်မပြုနိုင်တာကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ It will be out of the question to discuss budgetary issues during the staff meeting today.
Budget အသုံးစရိတ်ကိစ္စရပ်တွေနဲ့ပတ်သက်လို့ဒီကနေ့ဌာနစည်းဝေးမှာဆွေးနွေးဖို့ကတော့လုံးဝမဖြစ်နိုင်ဘူးလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ It will be out of the question to discuss budgetary issues during the staff meeting today.
ဒီတွင်ပါတင်ပြခဲ့တဲ့ ADM အသုံးအနွေကတော့
send someone packing skating on thin ice out of the question
တို့ဖြစ်ကြပါလေနောက်တွင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် ADM အသုံးအနွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရတာပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
င်္ဂလာပါရှင်။ VOA American တန်ကနေ2016ခုနှစ်မလ13ရက်တနင်္ဂနွေနေ့မနက်ပိုင်းစီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 30 40တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင်။နားဆင်ရမယ့်စီစဉ်တွေကတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အတူတမတော်ကရွေးချယ်လိုက်တဲ့ဒုတိယသမ္မတနဲ့ပတ်သက်လို့ဆွေးနွေးသုံးသပ်ကြတဲ့စနေနေ့ညကတိုက်ရိုက်လေလိုက်စီစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရမှာပါ။အခုရင်ဆုံးဘရာဇီးနာမည်ကျော်ဘောလုံးသမားတဦးကခလေးဆေးရုံမှာလှူဒန်းဖို့သူ့ရဲ့စုတွေနဲ့အမတ်တရပစ္စည်းတွေလေလံတင်ရောင်းချမဲ့အကြောင်းပြောပြသွားမှာပါ။ကမ္ဘာဘောလုံးရာသီမှာထင်ရှားတဲ့ဘရာဇီးဘောလုံးသမားပီလီဟာသူရထားတဲ့ချန်ပီယံစုတွေပါဝင်အမတ်တရပစ္စည်းတွေကိုလေလံတင်ရောင်းချဖို့ပြင်ဆင်နေပါတယ်။ဘောလုံးကစားခဲ့တဲ့တက်တန်းတလျှောက်ထောင်ချီပြီးစုဆောင်းရရှိထားတဲ့ပစ္စည်းတွေကိုလန်ဒန်လေလံပွဲမှာရောင်းချသွားမှာဖြစ်ပါတယ်။ကမ္ဘာကျော်ဘောလုံးသမားပီလီရဲ့အမှတ်တရပစ္စည်းလေလံပွဲအကြောင်းရိုက်တာသတင်းဆောင်ပါကိုအခြေခံပြီးကိုအောင်လွေဦးကပြောပြပါမယ်ရှင်
။ဘရာဇီးတင်းနဲ့တူကမ္ဘာဖလား၃ကြိမ်စုကူခဲ့စဉ်ကရရှိထားတဲ့စုတွေအပါအဝင်အမှတ်တရပစ္စည်းပေါင်း2000လောက်ကိုကမ္ဘာကျော်ဘောလုံးသမားပီလီကလေလံတင်ရောင်းချမှာဖြစ်ပါတယ်။ကမ္ဘာဘောလုံးရာသီမှာကောင်းဆုံးအားကစားသမားလို့တော့ဆိုကြရတဲ့ဘရာဇီးဘောလုံးသမားပီလီကတော့ဒီလိုစုရည်အမြောင်များစုခုနိုင်ခဲ့တဲ့အတွက်ဂုဏ်ယူနေဆဲပါအခုခါအသက်85နှစ်အရွယ်ရှိဖြစ်တဲ့ပီလီဟာမကြာခင်တုန်းကတင်ပါယုစာထုတ်ကူတာမှုစီးကျိတ်ခွဲစိတ်ကူတာမှုတွေကိုခံယူခဲ့ရပေမဲ့ကျန်းကျန်းမာမာရှိနေဆဲလည်းဖြစ်ပါတယ
် Yeah uma relíquia que vai ficar pro resto da vida sem dúvida nenhuma é uma coisa imortal
တန်ဖိုးရှိတဲ့ဒီပစ္စည်းတွေကိုတတလုံးသိမ်းထားလို့ရပါတယ်အချိန်ကာလအကန့်အသတ်လည်းမရှိပါဘူးဒီလိုအမြောက်များစုဆောင်းနိုင်ခဲ့တာတွေအောင်မြင်မှုရခဲ့တာတွေအတွက်လည်းဝမ်းမြောက်မိပါတယ်။ကျန်းကျန်းမာမာနဲ့အခုလိုကျွန်တော်ရဲ့အားကစားသမားဘဝဖြတ်သန်းမှုကိုပြောနိုင်တဲ့အတွက်လည်းဘုရားသခင်ကိုကျေးဇူးတင်မိပါတယ်
။စုဆောင်းထားတဲ့စုတစိတ်တွေသမိုင်းဝင်ပစ္စည်းတွေကိုတော့ပိဋိသတ်တွေအမြတ်တုံးသိမ်းထားနိုင်မှုနောက်မျိုးဆက်တွေကိုဘောလုံးသမိုင်းကိုမျှဝေပေးနိုင်မှုရည်ရွယ်ပြီးလေးလံတင်မှုဆုံးဖြတ်ခဲ့တာဖြစ်တယ်လို့လည်းပီလီကပြောပါတယ်။ဂျူလီယန်စ်လေးလံလုပ်ငန်းကတော့အချိန်တစ်ထောင်မြောက်ဂိုးသွင်းခဲ့တဲ့ဘောလုံးဘရာဇီးကလပ်အသင်း Santos FC နဲ့ New York Cosmos အသင်းတွေမှာကစားစဉ်တုန်းကဝှစ်စင်ခဲ့ပြီးတော့ဝှစ်စုံတွေအပါဝင်ပီလီရဲ့အမှတ်တရပစ္စည်းတွေကိုရောင်းချတာပထမဆုံးလို့လည်းပြောပါတယ်။1989ခုနှစ် New York Cosmos Champion ပွဲမှာစုခုရရှိထားတဲ့လက်စုပ်ကိုလည်းလန်ဒန်လေလံပွဲမှာရောင်းချသွားမှာပါ။လေလံပွဲမှာတန်ဖိုးအကြီးဆုံးဖြစ်တဲ့ Jules Rimet စုကိုတော့ Mexico နိုင်ငံက1980ပြည့်နှစ်ကမ္ဘာဖလားဝင်းမှာဘရာဇီးအသင်းက3ကြိမ်မြောက်အနိုင်ရခဲ့တာကြောင့်ကမ္ဘာဘောလုံးဖွဲ့ချုပ် FIFA နဲ့ Mexico အစိုးရတို့ကပီလီအတွက်သူဖန်တီးပေးခဲ့တာလည်းဖြစ်ပါတယ
်။ Olha, uma alegria muito grande para mim poder falar sobre o troféu Júlio Rimet.
Jules Rimet ဆုအကြောင်းပြောရတာကျွန်တော်အင်မတန်စိတ်ချမ်းသာပါတယ်။ပထမအချက်ကတော့ကမ္ဘာဖလားကိုကျွန်တော်3ကြိမ်နိုင်ခဲ့တဲ့အတွက်ကျွန်တော်တယောက်သာဒီဆုကိုစုခူးခဲ့ဘူးတဲ့ကစားသမားဖြစ်လို့ပါ
။ကမ္ဘာမှာတစ်ခုတည်းသာရှိတဲ့ Jules Rimet ဆုကတော့ဒေါ်လာတန်းလောက်ထိရလိမ့်မယ်လို့လည်းလေလံပွဲစီစဉ်သူတွေခန့်မှန်းထားပါတယ်။ကမ္ဘာဖလားသုံးဝင်းမှာပီလီရရှိထားတဲ့စုတစိတ်တွေကလည်းဒေါ်လာ2,000,000လောက်ရလိမ့်မယ်လို့မျှော်လင့်ထားကြပြီးအချိန်1,000,000မြောက်ကိုသွင်းခဲ့တဲ့ဘောလုံးကိုတော့ဒေါ်လာ4,000ကနေ6,000လောက်ထိရလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။လေလံပွဲကရောင်းချလို့ရရှိလာတဲ့ရန်ပုံငွေတွေကဘရာဇီးနိုင်ငံ Santos မြို့ကကလေးဆေးရုံတစ်ခုကိုလူဒန်းမို့လဲစီစဉ်ထားတာပါ။အသက်18နှစ်အရွယ်မှာကမ္ဘာဖလားဝဲကိုပထမဆုံးအချိန်ပါဝင်ကစားခဲ့ပြီးအသက်ငယ်ဆုံးဘောလုံးသမားဖြစ်လာခဲ့တဲ့ပီလီဟာ1958ခုနှစ်ကမ္ဘာဖလားဘောလုံးပွဲမှာအနိုင်ကိုးသွင်းခဲ့သူတူလည်းဖြစ်ခဲ့ပါတယ်။1962ခုနှစ်နဲ့1980ပြည့်ကမ္ဘာဖလားပွဲစဉ်တွေမှာလည်းဘရာဇီးအသင်းအနိုင်ရအောင်ဦးဆောင်ခဲ့သလိုဘောလုံးကစားခဲ့တဲ့တက်တန်းတစ်လျှောက်ဂိုးပေါင်း1283ဂိုးသွင်းခဲ့တဲ့ပီလီယာကမ္ဘာမှာဂိုးအများဆုံးသွင်းခဲ့တဲ့ဘောလုံးသမားတူဖြစ်နေလေ။ Guinness ကမ္ဘာမှတ်တမ်းကစီးရင်သွင်းမှတ်တမ်းတင်ခံရသူတူလည်းဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးပြောပြသွားတာပါရှင်။ဗီဒီယိုရဲ့တိုက်ရိုက်လေလိုင်းပရိသတ်အတွက်မနေ့စနေနေ့ညကတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။ကမကထပြုဦးဆောင်ဆွေးနွေးသူကိုကျော်ကျော်သိန်းကိုထုတ်လုပ်သူမတ်စုမွန်ကကူညီပေးထားပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကနေကြိုးဆိုပါရစေ။ပြီးခဲ့တဲ့သတင်းပတ်ကတော့မြန်မာနိုင်ငံမှာရင်ခုန်စိတ်လှုပ်ရှားစရာတွေနဲ့ပြည့်ခဲ့တဲ့သတင်းပတ်လို့ပြောမယ်ဆိုရင်မှားမယ်မထင်ပါဘူးခင်ဗျာအချိန်ကြာကြီးလူတွေမျှော်ခဲ့ကြစောင့်ခဲ့ကြအမျိုးမျိုးခံမှန်းချက်တွေပြောဆိုခဲ့ကြရတဲ့ဒုတိယသမ္မတ3ဦးထွက်လာပါပြီပြည်သူ့တော်ဘက်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဦးထင်ကျော်ကိုဒုတိယသမ္မတလောင်းအဖြစ်ရွေးထားပါတယ်အမျိုးသားလူတော်ဘက်မှာဦးဟင်နရီဗန်တီယူကိုဒုတိယသမ္မတလောင်းသမ္မတအဖြစ်ရွေးထားပါတယ်တခါတပ်ဖက်ကတော့ဒုတိယဗိုလ်ချုပ်ကြီးဟောင်း ဦးမြင့်ဆွေကိုဒုတိယသမ္မတအဖြစ်ရွေးထားပါတယ်ဆိုတော့ဒီဒုတိယသမ္မတတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တည်တလောက်ဒီညဆွေးနွေးကြဖို့ပါပြည်내ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနူးကမြမအရေးမပြတ်စောင့်ကြည့်လေ့လာရေးသားနေကြတဲ့သတင်းစာဆရာဦးစီသူအောင်မြင့်နဲ့မြမအရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိန်းတို့ဖြစ်ပါတယ်ကဲချက်ချင်းပဲကျွန်တော်တို့စလိုက်ကြရအောင်ဦးစီသူအောင်မြင့်ခင်ဗျာပထမဦးဆုံးဦးထင်ကျော်နဲ့ဦးဟန်ဒရီဗန်တီယူတို့ကိုရွေးချယ်တာနဲ့ပတ်သက်ပြီးတော့ဦးစီသူအောင်မြင့်သဘောထားအရင်သိပါရစေ
အဲအဓိကကတော့ LED ဘက်ကလေဒေါက်ဆာစုကြည်အပါဝင်ပေါ့နော်ဒေါက်ဆာစုကြည်သမရဖြစ်ရေးအတွက်ဆိုပြီးတော့မှဟိုစူးစမ်းခဲ့ကြသေးတယ်စူးစမ်းခဲ့ကြသေးတယ်ဆိုတာကအားလုံးဒါဖြစ်ပြီးသားဖြစ်မှာပါပုံမှန်50ခုစလုံးကိုဆိုင်းရမှုဆိုတဲ့ကိစ္စပါညာဒါကစူးစမ်းခဲ့စူးစမ်းခဲ့တယ်ဆိုတာကဟိုတက်မလို့ကာကွယ်ရေးကြုံနဲ့တွေ့တယ်ညှိနှိုင်းတာတွေပါလေလုပ်တယ်အဲ့ဒါအစီအစီသွားတယ်ဆိုရင်တော့ဟိုဖြစ်ပေါ်မှာတင်ပြီးတော့လုပ်ဖို့ပေါ့နော်ဒါပေမဲ့ကျွန်တော်တို့ရတဲ့ data အတွင်းသတင်းတွေရပါညာခိုင်လုံတဲ့သတင်းတွေရတာတော့ဒီနိုင်ငံအစီအမပြေဖြစ်ခဲ့တာပေါ့
ဟုတ်ကဲ့
အစီအမပြေဖြစ်တဲ့အခါကျတော့ဒေါက်တာစုကြည်ကလည်းအစိုးရအဖွဲ့ကိုဥဆောင်သွားမယ်ဆိုတာရှိတယ်သူလည်းတကယ်အဲ့လိုလုပ်သွားမယ်ဆိုတဲ့သဘောမျိုးဟိုတောက်လျှောက်ပြောဆိုခဲ့တာဆိုတော့အဲ့လိုသူတို့ပြင်ရမယ်သမရီဒုသမရီဆိုတဲ့အခါအထူးသဖြင့်သမရပေါ့ဒီသမရကဒေါက်တာစုကြည်ကအစိုးရအဖွဲ့ကိုဥဆောင်သွားနိုင်မှုအတွက်ကိုကူညီတဲ့သမရဖြစ်ဖို့လိုတယ်ဒါကြောင့်မို့လို့ဒေါက်တာစုကြည်ကိုကူညီနိုင်မဲ့သမရပေါ့ဟိုတိုင်းကြီးကိုအပြည့်ဝအင်းဆောင်ပြီးတော့မှသူ့ဘာသာသူသွားမယ်ဆိုတဲ့သမရမျိုးတော့မဟုတ်ဘူးပေါ့နော်။ဒေါက်တာစုကြည်တန်းပြီကိုအဲ့ဒါဥဆောင်သွားနိုင်မယ်အစိုးရဖွဲ့ဥဆောင်နိုင်မယ်သမရကိုရွေးချယ်မယ်ဆိုတဲ့အခါကျတော့အဓိကကတော့ဒေါက်တာစုကြည်ပေါ်မှာပဲမူတည်ပါတယ
်။
ကိုယ်တိုင်နဲ့နောက်ဆုံးရွေးချယ်လိုက်တယ်လို့ကျွန်တော်တို့နားလည်ပါတယ်။တခြားလူတွေကတော့ဝိုင်းပြီးတော့အကြံပြုတာတော့ရှိမှာပေါ့။အ
ဲ့တ
ော့ဦးထင်ကျော်ဟာသူ့ကိုအဓိကကူညီနိုင်တဲ့အဲဥစ္စာတယောက်အနေနဲ့သူကသဘောထားပြီးတော့မှသမရအနေနဲ့
ဒီချေတင်ပြလိုက်တယ်လို့ယူဆပါတ
ယ်ဒုသမရပေါ့ဟုတ်ကဲ့ဒုသမရဖြစ်လာမှာပ
ါဟုတ်ကဲ့ပါဒေါက်တာရံမျိုးသိန်းကရော
အဲကျွန်တော်မြင်တော့ဗောလေအဲဦးထင်ကျော်ဟာမတော်ဆန်းစုကြည်ရဲ့ယုံကြည်မှုကိုအပြည့်အဝရရှိထားတဲ့ပုံကိုတွေတဲကတယောက်လို့ကျွန်တော်ကအဲယူဆပါတယ်နောက်ပြီးတော့ဦးထင်ကျော်အနေနဲ့ကျွန်တော်တို့အစိုးရအရာရှိဖြစ်လေအတွေ့အကြုံရှိခဲ့တယ်နောက်ပြီးတော့ပညာရှင်တယောက်ဖြစ်လေပဲအတွေ့အကြုံရှိခဲ့တယ်နောက်တော့လက်ရှိအချိန်မှာဆိုရင်လေဒေါက်တာဆုကြည်နဲ့နှစ်ပေါင်းများစွာအနီးကလက်တွဲပြီးတော့အဲပါတီနဲ့လက်ရှိဒေါက်တာဆုကြည်ရဲ့မိခင်ဖောင်ဒေးရှင်းကိုဆောင်ရွက်နေတဲ့ပုံကိုဖြစ်တဲ့အခါကျတော့ဦးထင်ကျော်အနေနဲ့ဒေါက်တာဆုကြည်အတွက်အကောင်းဆုံးရွေးချယ်မှုတစ်ခုလို့တော့ကျွန်တော်ကမြင်ပါတယ်ဗျ
ဟုတ်ကဲ့
နောက်ကျွန်တော်တို့အမျိုးသားလွတ်တော်ဘက်ကရွေးခဲ့တဲ့အဲချင်းတိုင်းသားကိုစလေကိုရွေးချယ်တဲ့အကြောင်းကိုတော့ကျွန်တော်အများအဖြစ်တော့ဒေါက်တာဆုကြည်အနေနဲ့တိုင်းသားကျေးဇူးညီညွတ်ရေးနဲ့အမျိုးသားပြန်လည်တင်ပြရေးကိုဥတည်ပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံရေးသမိုင်းမှာတခါမှနေရာမရဘူးသေးတဲ့လူမျိုးစုတွေကအချင်းလူမျိုးစုကိုရွေးချယ်ပြီးတော့နေရာပေးခဲ့တာလို့ကျွန်တော်ကသုံးသပ်ပါတယ
်။ဟုတ်ကဲ
့။နောက်တစ်ချက်ကိုခုနဆွေးနွေးတဲ့အထက်မှာကျွန်တော်အမြင်အားဖြင့်တော့ဒေါက်ဆာစုကြည်နဲ့တမောကာကွယ်ရေးဦးစီးချုပ်နဲ့ဆွေးနွေးညှိနှိုင်းမှုမှာအဆင်မပြေလို့ဒီလမ်းကြောင်းကိုရှောက်တယ်လို့တော့ကျွန်တော်ကတစ်ခါအဲ့ဒီလို့တော့ကျွန်တော်မယုံကြည်ပါဘူး။ဘာဖြစ်လို့လဲဆိုတော့ဒေါက်ဆာစုကြည်အနေနဲ့လက်ရှိအခြေအနေမှာတမန်တော်နဲ့ဆက်ပြီးတော့ဆွေးနွေးညှိနှိုင်းနေတယ်လို့ကျွန်တော်ယူဆပါတယ်
။ဟုတ်ကဲ့
။နောက်ရှေ့လာမယ့်အနာဂတ်မှာလည်းပဲဒေါက်ဆာစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တမန်တော်နဲ့ဆက်ပြီးတော့ဆွေးနွေးညှိနှိုင်းဦးမယ်လို့ကျွန်တော်ကယူဆပါတယ
်။ဟုတ်ကဲ့။ဒုတိယသမ္မတ3ဦးဦးထင်ကျော်ရဲ့ဦးဟန်ရီဗန်တီယူရဲ့ဦးမြင့်ဆွေရဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေရဲ့ဆိုတော့ဒီ3ယောက်ထဲမှာဦးထင်ကျော်နဲ့ဦးဟန်ရီဗန်တီယူကိုရွေးချယ် NL ဘက်ကရွေးချယ်တာနဲ့ပတ်သက်ပြီးတော့တကယ်တကယ်ပြောရရင်တိတ်ပြီးအငင်းပွားစရာအတန်းတွေကျွန်တော်တို့မကြားပါဘူးကျွန်တော်တို့ CEO သောရရှင်တွေရဲ့ပြပူရဲဆွေးနွေးချက်တွေရောဟလာတခြားသတင်းရေးသားချက်တွေမှာရောအတီးကအခုလောလောဆယ်မှာဟလာ hot zone သတင်းလို့ပြောရရင်တော့ဒုတိယဗိုလ်ချုပ်ကြီးဟောင်းမြင့်ဆွေကိုတက်ဖက်ကယူချယ်တဲ့ကိစ္စပါဆိုတော့အဲ့ဒီအကြောင်းကိုကျွန်တော်တို့နောက်ပိုင်းမှာနည်းနည်းအချိန်ပေးပြီးတော့ကျွန်တော်တို့တိကျဆွေးနွေးသွားပါမယ်ကျွန်တော်တို့စီကိုကျွန်တော်တို့ Facebook စာမျက်နှာမှာမှတ်ချက်ပေးထားတဲ့သောတာရှင်တွေကလည်းပဲအမေစုရွေးပေးတဲ့သူကိုမသိရခင်ကလေးကယုံကြည်ပြီးသားပါအခုလို့တိလိုက်ရတော့မပြောတတ်အောင်ဝမ်းသာပါတယ်တကယ်ရည်ချင်းပြင့်ပြီးတဲ့ပုံကူပါမြမပြည်အနာဂတ်အတွက်ဝမ်းသာမိပါတယ်လို့ဒူးကရေးပါတယ်နောက်ဒူးကယတအစိုးရသမ္မတတွေကိုရွတ်ထုတ်ပေးခဲ့တဲ့အမေစုကိုယုံကြည်ပြီးသားဖြစ်လို့သမ္မတနဲ့ဒူးသမ္မတတို့ဟာဖခင်ရဲ့တမိုင်းကိုကိုယ်တိုင်စွန့်အောင်ရေးနေတဲ့အမေစုကိုဝမ်းဝန်းကူညီပေးခြင်းဖြင့်မိမိတို့ရဲ့ကောင်းတမိုင်းတွေကိုရေးသားဖော်ဆောင်ကြပါလို့တိုက်တွန်းအကြံပြုပါတယ်ဆိုပြီးတော့ဒူးသမ္မတသမ္မတတွေကိုတိုက်တွန်းထားပါတယ်နောက်ကျွန်တော်တို့အမေရိကန်ပြည်ထောင်စုကသောတာရှင်ပေါင်းတဒနာကလည်းပဲဒူးသမ္မတလောင်းတွေရွေးချယ်ရေးနဲ့ပတ်သက်ပြီးတော့စစ်ကောင်းဆောင်တွေအစိုးပြုမဲ့သူတွေကိုပြည်သူအများစုကစိတ်ဝင်စားပါဘူးတဲ့မရှိတဲ့အကြောင်းရင်းကပြည်သူကိုကိုစားပြုတဲ့သူတွေမဟုတ်တဲ့ပြင်သူတို့ရဲ့အသက်အိုးအိမ်စီးစိမ်ဘဝလုံခြုံမှုတွေအခွင့်အာဏာကာကွယ်ရေးအတွက်ဥတီလှုပ်ဆောင်မယ်ဆိုတာယုံကြည်ထားပြီးသားဖြစ်နေလို့ပါတဲ့ပြည်သူတွေစိတ်ဝင်စားတာကောဒေါက်ဆန်းစုကြည်ကစစ်စစ်ရွေးချယ်လိုက်တဲ့ဦးထင်ကျော်နဲ့ဦးဟန်ရီတို့နှစ်ဦးဖြစ်ပါတယ်တဲ့ဘာကြောင့်လဲဆိုရင်သူတို့နှူးရဲ့ကိုအေးရဆိုရင်ချင်းကျုပ်ကိုပြည်သူတွေတီးခွင့်ရတဲ့အပြင်သမရယာရုအီချင်းတွေနဲ့ပါပြည့်မီနေလို့ပါတဲ့အထူးသဖြင့်ဦးထင်ကျော်နဲ့ဦးဟန်ရီတို့နှစ်ဦးဟာတိုင်းပြည်နဲ့လူမျိုးပေါ် အမှန်တကယ်တစ္ဆာစောင့်တိမှာတန်တရားဖြစ်စရာမရှိတဲ့အတွက်လူဒူးတစ်ဖွဲ့ပေါ်တစ္ဆာခံမဲ့ဒူးသမရနဲ့တော့မိုးနဲ့မြေလိုကွာခြားနေမှာအမှန်ပဲလို့ယူဆမိပါတယ်တဲ့အဲ့ဒါကမောင်တဒနာပါတခါဖားကန်ကကိုမျိုးအောင်ကအင်ဒလီကတင်တဲ့ဒူးသမရနှစ်ဦးကိုသဘောကျပါတယ်ဆိုရင်တော့တခုကသမရဖြစ်လာမဲ့ဦးတင်ကျော်ဟာအကြောင်းတစ်ခုခုကြောင့်သမရနေရာမှာမရှိရင်ဒူးသမရတက်ဟာအင်ဒလီကတင်မြောက်တဲ့သူဖြစ်ဖို့ကောင်းပါတယ်ဦးတင်ကျော်အကြောင်းတစ်ခုခုကြောင့်အားယူသွားရင်ဒူးသမရတက်ကသမရဖြစ်လာမှာမဟုတ်ပါဦးမြင့်ဆွေလိုလူမျိုးသမရဖြစ်လာရင်ဦးသိန်းစိန်လက်ထက်ကတည်းကဘာမှထူလာမှာမဟုတ်ဘူးလို့တင်ပြကြောင်းပါတဲ့ဒါကဖားကန်ကကိုမျိုးအောင်ရဲ့ဆွေးနွေးချက်ပါဆိုတော့ဒီဆွေးနွေးချက်တွေဟာဦးတင်ကျော်တို့ဦးဟန်နီတို့ကိုရွေးချယ်တာနဲ့ပတ်သက်လို့အငင်းပွားစရာမရှိပါဘူးလူလူကသဘောကျပါတယ်လက်ခံပါတယ်အငင်းပွားစရာရွေးချယ်ချက်တခုရှိနေပါတယ်ဒါရဲ့ဆွေးနွေးမဲ့တော်ရရှင်တူကိုကျွန်တော်အရင်ဆုံးဖိတ်ခေါ်ပါမယ်စလိုင်းပွေကုန်းမှာစလိုင်းပွေကုန်းကကိုယ်တိုင်ကချင်းမျိုးသားတူဖြစ်ပါတယ်တောရရှင်တို့ဂျိုတီမီအတိပေးချင်တာကစလိုင်းပွေကုန်းဟာအခုဒူးသမရတအူးအဖြစ်ရွေးချယ်ထားတဲ့ဦးဟန်နီဗန်တီယူနဲ့ရင်းနှီးသူနီးစပ်သူဖြစ်ပါတယ်စလိုင်းပွေကုန်းဦးဟန်နီဗန်တီယူကိုအခုလိုရွေးချယ်လိုက်တဲ့အပေါ်မှာစလိုင်းပွေကုန်းကိုယ်တိုင်ကချင်းတိုင်းရင်းသားဖြစ်တဲ့အခါကျတော့ဘယ်လိုများခံစားမိပါသလဲ
အော်ဟုတ်ကဲ့ဟိုချင်းတိုင်းရင်းသားတယောက်အနေနဲ့ဝမ်တာပါတယ်ဆိုတဲ့ဥစ္စာတော့ထားလိုက်အောင်သူရွေးချယ်တဲ့ဥစ္စာကတော့ဘယ်သူဖြစ်ဖြစ်ကျွန်တော်တို့ကတော့နိုင်ငံရေးကောင်းလာအောင်နောက်ပြီးတော့မြန်မာနိုင်ငံရေးကောင်းလာအောင်ကျွန်တော်တို့အဓိကအားယူထားပြီးတော့မှကျွန်တော်တို့ဟိုဖြစ်စေချင်တာပေါ့နော်။ဒါလည်းချင်းမျိုးသားဖြစ်လို့ပါဖြစ်လို့ငယ်ဖြစ်လို့ဆိုတာတော့ကျွန်တော်တို့နိုင်ငံရေးဓမ္မတရားအနေနဲ့တော့အဲ့လောက်တော့ဟိုမချင်းပေးစင်ပါဘူးကြာ
။ဟုတ်ကဲ့ဆိုတော့စလိုင်းပွေကုန်းတည်ထားသလားဦးဟန်နီဗန်တီယူဒီ NLD ပါတီကိုအခုရွေးကောက်ပွဲမတိုင်ခင်မှာဝင် NLD ပါတီရဲ့ကိုယ်စားလှယ်အဖြစ်နဲ့လွတ်တော်ကိုယ်စားလှယ်လောင်းအဖြစ်နဲ့ရွေးကောက်ပွဲဝင်အရင်အရင်ကဘလို့နိုင်ငံရေးပါတီမျိုးမှမပတ်သက်ခဲ့ဘူးမလုပ်ခဲ့ဘူးပေါ့ဟုတ်လားစလိုင်းပွေကုန်
းဟုတ်ပါတယ်ဆရာဟုတ်ကဲ့ဟုတ်ကဲ့ဆရာဟုတ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကအခုကသမရရွေးချယ်စစ်စစ်အဖွဲ့ကနေပြီးတော့ဒါစစ်စစ်ရွေးချယ်တဲ့ကိစ္စတွေလုပ်နေပြီဆိုတော့ဦးဟန်နီဗန်တီယူကပြောရမယ်ဆိုရင်တော့ဒီမတိုင်ခင်တုန်းကဘသူမှတိမထားတဲ့ထင်မထားတဲ့ဒါဟိုလူတယောက်ဖြစ်နေတယ်သမရဒူးသမရလောင်းရွေးမြဲထဲမှာပါမယ်လို့ဘသူမှတွက်ထားတဲ့ထဲမှာမပါဘူးဆိုတော့ဦးဟန်နီဗန်တီယူဒီစစ်စစ်ရွေးချယ်ရမှာတတ်မှတ်ထားတဲ့တမှတ်ချက်တွေနဲ့ကိုက်ညီပြီးတော့စစ်စစ်ရွေးချယ်တဲ့ဟာကိုအောင်မြင်ပြီးလိမ့်မယ်လို့ရောစလိုက်ပွေကိုယုံကြည်သလား
အော်ဆုံးကြည့်ပါတယ်ဟောခတ်တူတူပြောရရင်လည်းဆိုရင်တော့ကျွန်တော်ဆုံးကြည့်ပါတယ
်ဟုတ်ကဲ့စလိုက်ပွေကိုကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့အခုဆက်ပြီးတော့ဟလာမတိုင်ခင်မှာကျွန်တော်နောက်ထပ်သောတာရှင်တူတခါတည်းဖိတ်ခေါ်လိုက်အောင်ပါဇလွန်မျိုးကဥတန်းအောင်ကဲဥတန်းအောင်ဒုသမရတူရွေးချယ်ထားတဲ့ပေါ့ဥတန်းအောင်သဘောထားဘယ်လိုရှိပါလဲ
ဟုတ်ကဲ့ကျွန်တော်အခုကျွန်တော် NLD ဘက်ကရွေးချယ်ထားတဲ့အောင်တော့ကျွန်တော်အရန်ကိုကြိုးစားပါတယ်လေးလေးလေးစားတဲ့ပုံကိုဖြစ်တဲ့အတွက်မို့လို့ပါခင်ဗျာ
ဟုတ်ကဲ့
အမေစုကိုသမရဖြစ်ဖို့မရတဲ့အတွက်တော့ကျွန်တော်တော်တော်လေးကြေကွဲရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့
ဥတန်းအောင်လို့မြန်မာလူထုတွေမဲဆန္ဒရှင်တွေအများကြီးပဲရှိလိမ့်မယ်လို့ကျွန်တော်ယူဆပါတယ်မောင်ဝင်းဟန်
ဟုတ်ကဲ့ခင်ဗျာ
ကျေးဇူးတင်ပါတယ်ဦးတန်းအောင်မောင်ဝင်းဟန်အင်းလေးဆိုတဲ့တောတာရှင်ကတမ်းမတော်သောကိုယ်စားလှယ်အစုအဖွဲ့ကဒုတိယသမ္မတရာထူးရွေးချယ်တာမှာဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေကိုရွေးချယ်တာနဲ့ပတ်သက်ပြီးတင်ပြချင်တာကလက်ရှိတမ်းမတော်ခေါင်းဆောင်တွေဟာတပည့်ရင်းလူသက်ကွင်းအဖြစ်စုကြီးကိုစနစ်တကျစီမံကုတ်ကဲညွှန်ကြားခဲ့တဲ့ဆရာနာရှင်ဟောင်းတို့ရဲ့လောင်းရီအောက်ကရုံထွက်နိုင်ခြင်းမရှိသေးဘူးနောက်တစ်ချက်ကအာဂရိတရားနဲ့အခြေပြချစားသူဗိုလ်ချုပ်ဟောင်းတွေနဲ့ဝူးဝင်းနေလူတဲ့စန္ဒရှိရလားဆိုတာတန်တရားပွားစရာတွေရှိတယ်လို့ပြောရမယ်ထင်တယ်ဘာကြောင့်လဲဆိုဦးမြင့်ဆွေဟာနာမည်ဆိုးနဲ့ကြော်ကြားသူဖြစ်တဲ့အပြင်အမေရိကန်ကပိတ်ဆို့ခံရသူတွေတဲတူးအပါဝင်ဖြစ်ပြီးတော့အာဂရီပြိုင်စားမှုတွေအကျင့်ပြဘူချုပ်တွေဆင်းတဲ့မှာထိတ်ဆုံးကပါနေပြီးသဘောထားတင်မှသူဖြစ်2000ခုနှစ်ရှူဝါယောင်ဒေါ်လာရင်းကာလဖိနှိပ်တပြတ်မှုတွေမှာအဓိကတာဝန်ရှိသူဖြစ်ပြီးခဲ့တဲ့နှစ်မလာကတက်ကြွလှရှားသူចောင်းသားတွေကိုအရဝတ်လက်ပတ်နေလူရန်ကားတွေရဲ့ရိုက်နှက်စော်ကားမှုတွေနဲ့ပတ်သက်ပြီးအဓိကတာဝန်ရှိသူဖြစ်အများကပြောနေတဲ့ကြားကဦးမြင့်ဆွေကိုဒုတိယသမ္မတအဖြစ်ရွေးချယ်လိုက်လို့ပါမယ်လို့ပြောရမယ်ထင်ပါတယ်ဆိုပြီးမောင်ဝင်းဟန်အင်းလေးကအီးမေးလ်နဲ့ပြောပြီးတော့ဆွေးနွေးထားပါတယ်ဆိုတော့ဦးစီသူအောင်မြင့်ဦးစီသူအောင်မြင့်ကိုတိုင်ရောဦးမြင့်ဆွေကိုတက်ဖက်ကတင်တာနဲ့ပတ်သက်ပြီးဘယ်လိုသဘောထားအရင်ဆုံးဖြစ်ခဲ့တယ်လဲ
ဦးမြင့်ဆွေကိုတင်တာနဲ့ပတ်သက်လို့ကျွန်တော်နားလေတော့ပြောရမယ်ဆိုရင်ကျွန်တော်အမြဲပြောလို့ပြောထားရှိပါတယ်အခုဒီသမ္မတဘက်ကတင်တဲ့ဒုသမ္မတဆိုတဲ့ဟာကဟိုကျွန်တော်နားလေတော့ဟိုတချို့တွေပြောကြတယ်ပေါ့နော်ဒါသမ္မတကာကွယ်ဦးစီချုပ်အဘိုးချုပ်ဦးမြင့်အောင်နိုင်ကသူ့သဘောနဲ့တင်လိုက်ရင်ပြီးတာပဲဘယ်လိုပါညာပေါ့နော်သမ္မတတကယ်တကယ်ကြတော့ဒီဘုရားမင်းမြောက်ဆိုင်ဆိုတာကလက်ရှိတမတော်ရဲ့ခေါင်းဆောင်တွေမကဘူးအခုလောဆယ်ပြီးရောက်နေတဲ့အနေထားကအရင်ရောက်အများကြီးရှိလာတဲ့ဒီအရင်ကရှိသွားတဲ့ဒီအာနာရှင်ဟောင်းနေရောအဲ့ဒီဘုဂျိုဟောင်းနေရောအကုန်လုံးရဲ့ခေါင်းဆောင်ရဲ့နေရာသဘောမျိုးမှာသူကရောက်နေတယ်ရောက်နေတဲ့အခါကျတော့အခုဒီအာနာအပြောင်းလဲဆိုတဲ့ဟာကကျွန်တော်တန်းပြည်ရဲ့သမိုင်းမှာတော်တော်ကြီးမားတဲ့အပြောင်းလဲကိုပြောလို့ရတယ်လက်နက်ကိုင်တပ်နဲ့လက်နက်ကိုင်တပ်ကရှိထားတဲ့အကျိုးစီးပွားကိစ္စကလွဲရင်ကျန်တဲ့အကျိုးစီးပွားကိစ္စအဝဝကိုဒီလူကအခုရေကောက်ပြေလျှောက်လိုက်တဲ့သမရတွေဒီသမရတွေဝန်ကြီးတွေကစီမံခန့်ခွဲတဲ့အခြေအနေကိုရောက်သွားလိမ့်မယ်အဲ့တော့အဲ့လိုရောက်သွားတဲ့အခါကျရင်ဒီဟာတွေကဒီထဲမှာဆိုရင်နှစ်ပေါင်း50ဆိုတာပေါ့နှစ်ပေါင်း50ကျော်လောက်ဒီပူဂျိုးကြီးပွားတွေရှိခဲ့ရတဲ့ပူဂျိုးဟောင်းတွေ ဒီလိုမျိုးကျွန်တော်တို့ဘုဒ္ဓဘာသာနဲ့ပတ်သက်လို့ကျွန်တော်နားလေကြတော့ဒီဟာတွေကိုပြန်ပြီးတော့ထိန်းသိမ်းမှုပြန်ပြီးတော့ကာကွယ်မှုဒါနဲ့ပတ်သက်ပြီးတော့အချင်းပွားရကြည့်စကားပြောမှုပါညာဆိုရင်အဲ့လိုမျိုးအတွက်လူတယောက်ကလူပဲလူရဲ့ခါကြတော့လက်ရှိကျွန်တော်တို့နားလေရသလောက်ကဥပမာရန်ကုန်တိုင်းဝန်ကြီးချုပ်နေရာအတွက်ကိုတမတော်ဘက်က
ဟိုတောင်းတာကိုတောင်းဆန်းစစ်ကြီးကခွင့်ပြုခဲ့ခြင်းမရှိဘူးဆိုတဲ့ဟာကိုလည်းကျွန်တော်တို့သိရတယ်။ဒါဖြစ်လို့လဲဆိုတဲ့ခါကျတော့တောင်းဆန်းစစ်ကြီးကတော့ဒီအဂရီလိုက်စားမှုတွေပါတွေကိုကဲအောင်လုပ်မယ်ဒါသူပြေချာကောင်းအောင်လုပ်မယ်ဆိုတဲ့အနေထားမျိုးရှိတာပေါ့။အဲ့တော့ဒီကြောင့်တော့ဘက်ကနေပြီးတော့မှကိုရတော့ကောင်းဆောင်နေအကုန်လုံးကိုပူစားပြုပြီးတော့မှသူတို့ရဲ့အကျိုးစီးပွားတွေပ
ချင်းဘုရင်မူကြီးတို့တန်းချီတို့လက်ထက်ကလေးကကိုတာဝန်အများကြီးယူခဲ့တယ်ဒီအချိုးကြီးကိစ္စတွေထဲထဲဝင်ဝင်ပါဝင်ခဲ့တယ်ပတ်သက်ခဲ့တယ်သိခဲ့တယ်နားလည်ခဲ့တယ်ဆိုတဲ့ခါကျတော့သူဟာသူ့ကိုတာဝန်ပေးခြင်းအပြင်ဒီဟာတွေကိုကိုင်တွယ်နိုင်နိုင်မယ်လို့ယူဆထားဖို့ပေါ်တယ်နောက်တစ်ခုကအခုဆိုရင်ဝန်ကြီးဌာနဌာနဆိုင်ရာအစည်းအဝေးမှာအဲ့ရှိဖို့ဟောင်းနေအများကြီးနေရာယူရတယ်အတင်းဝင်နေဆိုရင်လည်းအများစုက
ဒါ
ရှိဖို့ဟောင်းနေကြီးရတယ်ဒါကျွန်တော်သိတယ်အဲ့ဒီဟာတွေကိုဩဇာညောင်းမှုဆိုရင်လည်းဒီကုလားတော့ဒီပုံရိပ်ကြီးမစ်ဆွေရဆိုရင်ဩဇာညောင်းနေကြညောင်းနေပြီးလားဖြစ်တယ်ဆိုတဲ့အခါကျတော့သူ့ကိုအဲ့ဒီကိစ္စတွေအတွက်ကိုဟိုတာဝန်ပေးတယ်လို့ပဲကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဒေါက်တာရမျိုးသိဦးမစ်ဆွေရဲ့မိသားစုဝင်တူဟာဟလာနိုင်ငံသားခံယူထားတယ်ဆိုပြီးတော့ပြီးခဲ့တဲ့တစ်ချိန်တုန်းကသူ့ကိုတင်လို့လုပ်ပြီးတော့မတင်မဲထားလိုက်တယ်အဲ့ဒီအချက်ရှိတယ်တခါအမေရိကန်ကနေပြီးတော့တူးချင်းပေါ့လူတူးချင်းစီကိုဟိုတုန်းကလို့အစိုးရတစ်ဖွဲ့လုံးတနိုင်ငံလုံးကမဟုတ်ဘူးနဲ့တူးချင်းစီကိုဥတီပြီးတော့ဟလာဟို blacklist ပေါ့လေဒီဥစားကတန်ခတ်ရေးယူထားတဲ့စင်ထဲမှာပါနေလို့မရှိသေးတယ်ခုနနိုင်ငံသားမိသားစုဝင်နိုင်ငံသားခံယူထားတဲ့ကိစ္စဟလာဒီအမေရိကန်ရဲ့တန်ခတ်ရေးယူထားတဲ့စင်ထဲမှာပါနေသေးတဲ့ကိစ္စဒီနှစ်ချက်စလုံးရှိနေထားပြီးသားလူကိုတပ်ဖက်ကတင်လိုက်တယ်ဆိုတော့ကအမေရိကန်ကိုရောဒေါင်ဆန်းစုကြည်ကိုပါတရွေးဆွတ်လိုက်တယ်လို့ပြောလို့မရဘူးလား
အဲသူကတော့အဲတနည်းအားဖြင့်ပြောရင်တော့ဗောလေဟိုစိန်ခေါ်လိုက်တဲ့သဘောတော့ရှိတယ်ကအဲနောက်တစ်ပတ်ကကြည့်ရင်ဗောလေအဲပထမတစ်ချိန်ကျွန်တော်တို့ပြန်ထုံးဖို့ဒုတိယသမရမတင်ခင်လုံးကအာဒီဦးမြင့်ဆွေကိုဒုတိယသမရတင်ဖို့ကြိုးစားခဲ့တယ်ဒါပေမဲ့အဲ့ဒီအချိန်လေးကဒီဦးမြင့်ဆွေကိုနောက်တစ်ချိန်မှာဒုတိယသမရနေရာကိုတင်ဖို့အတွက်ကျူတင်ပြင်ဆင်ပြီးတော့တတ်မှတ်ထားခဲ့တဲ့သဘောမျိုးရှိတယ်လို့လည်းကျွန်တော်ကသုံးသပ်တယ်ဗျ။ဟု
တ်ကဲ့။
အဲဒီအတွက်ကြောင့်မလို့ဒီဦးမြင့်ဆွေရဲ့ဒီတားနဲ့ပတ်သက်တဲ့ဒီနိုင်ငံသားဖြစ်မှုအထောက်အထားတွေကိုအားလုံးပြင်ဆင်ပြီးတဲ့ကာလအဲအခုလိုအချိန်မျိုးကြတော့မှတပ်ဖက်ကနေပြီးတော့ဦးမြင့်ဆွေကိုဒုတိယသမ္မတအဖြစ်ပြန်ပြီးတော့အဆိုပြုလာလို့ကျွန်တော်ကနားလေတယ်။အဲနောက်တစ်ခုအနေနဲ့ကျွန်တော်တို့ကဘာလို့ကြည့်ရမလဲဆိုတော့ကျွန်တော်အများအဖြစ်တော့ဟို2015ရွေးကောက်ပွဲမှာဦးမြင့်ဆွေကလည်းပဲဝင်ပြီးတော့ပြိုင်ခဲ့တယ်။နော်ငါးနှစ်သူဝင်ကြီးချုပ်တာဝန်ထမ်းဆောင်ခဲ့တယ်။အခုရွေးကောက်ပွဲမှာဝင်ပြိုင်တော့သူခွက်ခွက်လာအောင်ရှုံးခဲ့တယ်။အဲ့ဒီသဘောကဘာပြလဲဆိုတော့သူ့ကိုတီတူလူလူကလုံးဝမလိုချင်ဘူး။တီတူလူလူ
ကတော်တော်ရမျိုးသိတော်တော်ရမျိုးသိဦးမြင့်ဆွေက
ကျွန်တော်ဘာလို့ချင်းရမလဲ။တ
ော်တော်ရမျိုးသိဦးမြင့်ဆွေကတော်တော်ရမျိုးသိဦးမြင့်ဆွေကရွေးကောက်ပွဲဝင်ရလား
။ရှားလား
။ဦးမြင့်ဆွေကရွေးကောက်ပွဲဝင်ရလားတော်တော်ရမျိုးသိ
။ဟုတ်ကဲ့ရွေးကောက်ပွဲဝင်ခဲ့ပါလေ
။ဟုတ်လားဘယ်နေရာဝင်တာလဲ
။ဟုတ်ကဲ့အခုကိုစိတ်ကြီးခဏအောင်လူကနေဝင်ခဲ့ပါလေ
။အော်ဟုတ်ပြီ။ဟုတ်ပြီခုနဒေါ်ရမျိုးသိပြောတာတက်ကတလောက်ပဲလူရွေးစရာရှားတာလားဟုတ်လား
ဟုတ်တယ်ဒီပြန်တက်လို့ပဲကဗျာတလောက်ပဲလူရွေးစရာရှားလာပြီက
ဒါဆိုရင်တော့ခုန
တက်မတော်အနေနဲ့ပြည်သူလူထုနဲ့အဆင်ပြေဖို့လိုအပ်နေတယ်တော့ပြည်သူလူထုနဲ့ပို့ပြီးတော့ဆက်ဆံရေးကောင်းကျွန်းနဲ့ပြည်သူလူထုရဲ့စံသားနဲ့အညီအလုံးလုံးချင်းနဲ့ဆိုရင်ကျွန်တော်အများအားဖြင့်ပြည်သူလူထုကပူပူနွေးနွေးဟုတ်လားဟိုလက်မခံပါဘူးလို့ပြောတဲ့လူတယောက်ကိုဘာဖြစ်လို့ရွေးရတ
ာဒါဆိုရင်တော့ခုနကတော့ဟာလာဦးစီတူအောင်မြင့်ဆွေးနွေးသွားတဲ့အချက်တရားပို့ပြီးတော့အခရာကြလိမ့်မယ်ထင်တယ်တော်ရမျိုးသိခဏလေးဆောင်ကျွန်တော်တို့တော်တော်ရှင်နောက်ထပ်2ယောက်ကြံသေးတယ်ကျွန်တော်တော်တော်ရှင်ရဲ့ဆွေးနွေးချက်ကိုအရင်ဆုံးဆက်နားထောင်လိုက်ကြရအောင်နော်အရင်ဆုံးတော့ကိုဇာနီမောင်네덜란드ကကိုဇာနီမောင်ဘယ်လိုသဘောရသလဲ
ပြည်သူလွတ်တော်အမျိုးသားတော်နဲ့တမ်းတော်ကရွေးချယ်တော့ဒီဒုတိယသမ္မတတုံးနဲ့ကျွန်တော်အနေနဲ့တော့ဘလို့ပဲတိုက်ခိုက်နေရှိရှိဒီအနေနဲ့ရဲတာဒီအဓိကသမ္မတတက်ပြန်ပါဒါပေမဲ့အဲဒါကိစ္စကလည်းညင်နေတော့သူကာလုံနဲ့ဒီစစ်ဘုတ်တမသားလည်းညင်မှာဆိုတော့အဲ့ဒါကအဲ့ဒီတော့ကတော့ဒီဂျူဟာတွေမဟာဂျူဟာတွေဆိုတော့ NLD စိတ်ပိုင်းခေါင်းဆောင်တွေမှာရှိနေပါလိမ့်မယ
်ဟုတ်ကဲ့ဟုတ်ကဲ့ကိုဇာနီမောင်ကျေးဇူးများကြီးတင်ပါတယ်နေတလန်ကနေဆွေးနွေးတာအခုတစ်ခေါက်ကဆိုင်းအောင်ကျော်ဆန်းဆိုင်းအောင်ကျော်ဆန်းကရောဘယ်လိုသဘောရသလဲ
တော်ရာဦးမြင့်ဆွေဟိုရွေးပေးလိုက်တဲ့အတွက် တဲ့ပြတော့မကြောက်ဗျဒေါက်တာအဦးထင်ကျော်ပဲကျွန်တော်တဘောကြဦးထင်ကျော်ကသူကတိုင်းကျိုးပြည်ကျိုးကိုဆောင်နေမယ်အောင်စန်းစုဒေါ်စန်းစုကြီးရဲ့လူလုံးတော်နဲ့ဖြစ်တယ်တော့သူကတိုင်းပြည်ရဲ့အနာဂတ်ကိုဆောင်ရနိုင်မယ်လို့ကျွန်တော်ယူဆပါတယ်ဗ
ျဟုတ်ကဲ့ပါဟုတ်ကဲ့ပါဆိုင်းအောင်ကျော်စန်းကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့မိဒီလာမျိုးကတော်တာရှင်ဦးစိန်မောင်ကလည်းပဲခုနဦးထင်ကျော်နဲ့ဦးဟန်ရီဗန်တီယူတို့နဲ့ပတ်သက်ပြီးတော့သူကတော့သဘောတူတယ်ဒါပေမဲ့တမ်မတော်ကတင်သွင်းတဲ့ဒုသမနာလောင်ကတော့ပြည်သူပြည်သားအလုံးမမျှော်လင့်မတောင့်တတဲ့အံ့အားတင်သွားလောက်အောင်ထူးခြားတဲ့သူဖြစ်နေတယ်တဲ့။တမိုင်းကြောင်မကောင်းပြည်သူအမုန်းကိုခံယူခဲ့ရသူဖြစ်နေတယ်ဆရာနာရှင်ကြီးရဲ့အမိန်အောက်မှာသာကျင်လည်လှူရှားနေခဲ့ရသူဖြစ်လို့ပြည်သူအကျိုးပြုစိတ်ဓာတ်နဲ့အမူအကျင့်မရှိခဲ့သူလို့ဝေဖန်တာခံရသူဖြစ်တယ်။နိုင်ငံရေးနဲ့နိုင်ငံအရေးသဘောတရားအတွင်းမြေမရှိသူလို့လည်းတုံ့သက်ခံရသူဖြစ်တယ်။ပုံမှန်59စာလုံးနဲ့ညီဆွန်းနေသူအခုတော့မညိတော့ဘူးပေါ့နော်ကျွန်တော်လည်းပဲဒါတော့စစ်စစ်တဲ့လူတွေအလုပ်လို့ထင်ပါတယ်နာမည်ပြည့်စင်အသွင်ခံထားရသူလည်းဖြစ်နေတယ်လို့သိရတယ်ဒါကြောင့်အန်အောလောက်ဆရာဖြစ်ပြီးမသင့်တော်ဘူးလို့ထင်မြင်မိတယ်တဲ့ဒီပုဂ္ဂိုလ်တဲ့စာရင်ဒီသောတာရှင်ဦးစိန်မောင်အကြံပြုထားတာကသူရဦးဝေးမြင့်လို့ပုဂ္ဂိုလ်ကမှသင့်တော်ဦးမယ်လို့ထင်မိပါတယ်တဲ့ဦးစိန်မောင်ရဲ့သဘောထားပါနောက်တစ်ခါကျွန်တော်တို့အတန်းဖိုင်ပေးပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်တူလည်းရှိပါတယ်ကိုနေလင်းဦးပါသူရဲ့ဆွေးနွေးချက်ကိုလည်းနားထောင်ကြည့်ကြပါဦးတော်ရရှင်ကိုနေလင်းဦးပါဆိုတော့ဒီဆွေးနွေးချက်တွေကိုကြည့်ရင်လူတွေမှာစိုးရိမ်ချက်တွေရှိနေတယ်ဆိုတာကျွန်တော်တို့ခမန်းကြည့်လို့ရပါတယ်ခန်းစားကြည့်လို့ရပါတယ်ဆိုတော့ဦးစီးသူအောင်မြင့်အခုလိုအခြေအနေမှာတဦးကတော့ဒါကျွန်တော်တို့သမရဖြစ်မယ်အများကခမန်းထားတာတော့ဦးထင်ကျော်ကသမရဖြစ်မယ်ဖြစ်အောင်လဲပဲဒါ NLD ကနေပြီးတော့စနစ်တကျမဲပေးရွေးချယ်တဲ့နေရာမှာစနစ်တကျလိုးလိမ့်မယ်လို့ကျွန်တော်တို့ဒီလိုပဲခမန်းရတာပေါ့နော်အဲ့လိုပဲဒုသမရတစ်ကဒီပုံစံအတိုင်းဆိုရင်အခုမဲခွဲမဲ့ဆုံးဖြတ်မဲ့ပုံစံအတိုင်းဆိုရင်ဒုသမရတစ်ကဦးမြင့်ဆွေဖြစ်မယ်တခါဒုသမရနှစ်ကဦးဟန်ရီဗန်တီယူကဒုသမရနဲ့နေရာကိုရောက်မယ်။ဘာဖြစ်လို့လဲဆိုတော့ဒုသမရကဒုသမရတစ်နေရာကိုရော NLD ကလိုချင်လို့မရဘူး။ချင်းနေရအဲ့လိုမဟုတ်ဘူး။အဲ့လိုရှိနေတယ်မလား
။ဟုတ်ပါတယ်။အခုဟိုနည်းနည်းလေးကျွန်တော်တို့ဒီမှာဟိုဘာလဲနားလည်မှုလွဲတာတခုကျွန်တော်ရှင်းပြခြင်းနဲ
့ဟုတ်ကဲ့
ဒုသမရတစ်ဒုသမရနှစ်ဆိုတဲ့ဥစ္စာအကျွန်တော်ပြချာကြည့်တယ်ဖွဲ့ပြီးပုံချေကဥပဒေထဲမှာရောသမရရွေးချယ်တင်မြှောက်ရေးဥပဒေနည်းဥပဒေထဲမှာဒါမှမဟုတ်မပါဘူး။အဲ့တော့အဲ့ဒီမှာပါတာတခုပဲပါတယ်။အရေးကြီးတဲ့ဟိုအချက်လို့လည်းပြောလို့ရပါတယ်။သမရကတစုံတစ်ခုအကြောင်းကြောင့်သူအနားယူမယ်ဒီမှာဆွဆွဲဖြစ်တယ်လို့နှုတ်ထွက်ရမယ်တခုခုကြောင့်ပေါ့သမရကသူကနားသွားပြီဆိုတဲ့ခါကျလို့ရှိရဲ့နားသွားပြီဆိုတာနဲ့အဲ့ဒီဒုတိယမဲအများဆုံးရထားသူလို့ခေါ်တယ
်အ
ဲ့ဒီဒုတိယသမရကသူကယာယီသမရဖြစ်လာလိမ့်မယ်အဲ့ဒီသူယာယီသမရဖြစ်တယ်ဆိုတာကလည်းအလွန်အချိန်တူတော့ပါတယ်အလွန်ကျွန်တော်ထင်တယ်နှစ်ပတ်ပတ်ဝန်းကျင်လောက်ပဲရှိပါလိမ့်မယ်အဲ့ဒီကာလအတွင်းမှာကျွန်တော်တို့ကလို့သမရကြီးကလွတ်လပ်သွားပြီလွတ်လပ်သွားပြီဆိုတာနဲ့အဲ့ဒီသမရကိုပင်ရကလည်းသူရွေးပေးလိုက်တယ်ဥမာဥတင်ကျော်တကယ်လို့အဲ့လိုဖြစ်တယ်ဆိုရင်ဥတင်ကျော်ကိုပြည်သူတော်ကရွေးပေးလိုက်တယ်ဆိုရင်ပြည်သူတော်အစည်းအဝေးကိုပြန်ပြီးတော့လုပ်ပြီးတော့မှအဲ့ဒီရေကောက်ခံတွေကနောက်ထပ်ဒုသမရတယောက်သူရွေးပေးရမယ်ရွေးပေးပြီးတာနဲ့ဘုရားတော်ကလို့စုံကြီးပေါ့ပြောင်ရွေးပေးတော့အစည်းအဝေးတစ်ခါပြန်ခေါ်ပြီးရင်အဲ့ဒုသမရ၃ယောက်ထဲကမှအဲ့ဒီသမရတယောက်ကိုရွေးပေးရ
တယ်ဆိုတော့ဟုတ်ကဲ့
ယာယီသမရဆိုတာခိတ္တခဏပဲသူကဖြစ်မှာ
ဟုတ်ကဲ့
အဲ့ဒီအတွက်လောက်ကတော့သိရမလို့ဒါပေမဲ့တော့မပြောတတ်ဘူးပေါ့နော
်ဟုတ်ကဲ့ကျွန်တော
်နှစ်ပတ်လောက်အတွင်းမှာကိုဒီသမရကဘလောက်ပြင်းအပြောင်းလဲကြီးကြီးမှလုံလက်မလဲပါညာဒါကတော့ကျွန်တော်တို့မပြောတ
တ်ဘူးဒါပေမဲ့
ကျုံလည်းမကျုံဘ
ူးဟုတ်ကဲ့ဆိုတော့အခုဒီဒုတိယသမရ၃ဦးရွေးချယ်ထားတဲ့ပုံနဲ့ဟလာသမရဖြစ်လာမဲ့ပုံနောက်အစိုးရအဖွဲ့ပေါ်လာမဲ့ပုံဒီအစိုးရအဖွဲ့ကအားကောင်းမောင်းတဲ့အလုပ်တရားလုပ်စရာတွေအများကြီးပြဿနာတွေရလည်းအများကြီးအရှုပ်ထူးတွေရလည်းအများကြီးလူတွေရဲ့မျှော်လင့်ချက်တွေရလည်းအများကြီးအဲ့ဒီအများကြီးတွေကြားထဲမှာအစိုးရကအားကောင်းမောင်းတဲ့နဲ့ဟလာအာလားအရှိန်အဟုန်နဲ့မောင်းနေနိုင်ဖို့အတွက်ဒီဒုတိယသမရ၃ဦးရွေးချယ်ထားတဲ့ပုံစံကအဲ့ဒီအရှိန်အဟုန်လိုအပ်တဲ့အရှိန်အဟုန်အတိုင်းကိုသွားနိုင်မယ်လို့ဦးစီးသူအောင်မြင်ထင်လား
အဲကျွန်တော်ထင်တာကတော့ဒီဒုတိယသမရ၃ဦးအပေါ်မှာမူမတည်ပါဘူးတကယ်တော့အစိုးရအဖွဲ့ကိုဦးဆောင်မယ်ဆိုတာဒေါက်ဆာစုကြည်ကဦးဆောင်မယ်ဆိုတာပြောထားပြီးသားပဲအဲ့တော့သမရဖြစ်လာမဲ့လူကဒေါက်ဆာစုကြည်ကိုကူညီမဲ့လူပဲသူကဖြစ်နေတယ်ဆိုတော့ဒေါက်ဆာစုကြည်ရဲ့သူကမောင်းနေမှာပါ
သူ
မောင်းနေမယ်ဆိုတဲ့ခါကျတော့ခုနကမျိုးကိုကျွန်တော်ပြန်ဖြေရရင်နှစ်ချက်ပဲရှိတယ်တစ်ချက်ကတော့အခုဒီတာဝန်ကိုပြောင်းရယူလိုက်ရမယ်ဒီ NLD ဝန်ကြီးတွေခုနကတော့လို့ဒုသမရတွေတခြားသောပြည်တော်စုအဖွဲ့လူတွေပေါ့နော်နောက်တိုင်းနယ်ပြည်နယ်ကဝန်ကြီးချုပ်တွေအဲ့ဒီအစိုးရအဖွဲ့ဝင်ဝန်ကြီးတွေအကုန်လုံးရဲ့အရေးချင်းကအဓိကမူတည်တယ်ဒုတိယအချက်ကတော့ဒီတိုင်းပြည်ရဲ့ပေါ်လာမဲ့အစိုးရအဖွဲ့အဖြစ်အပျက်ရဲ့အသီးသီးရဲ့ပုံစံကတမတော်သားတွေနဲ့ဒီခုနကတော့ရေပောက်ခံနေတဲ့ပူပေါင်းပြီးတော့မှအုပ်ချုပ်တယ်ဆိုတဲ့ပုံစံမျိုးပေါ်နေတာဖြစ်တဲ့အတွေ့အကြုံမလို့ဒီခုနကတော့ရေပောက်ခံနေတဲ့တမတော်သားအရာရှိတွေနဲ့ဘလောက်ပြောင်းနိုင်တယ်လဲဘလောက်တယောက်နဲ့တယောက်အချင်းချင်းညှိနှိုင်းနိုင်တယ်ဆိုတဲ့ပုံမှာမူတည်ပြီးတော့မှကျွန်တော်တို့ကငင်းငယ်ကြီးတွေကျွန်တော်တန်းပြီးဖုံပြတိုးတဲ့ကြီးတွေအဲ့ဒါတွေကအကုန်လုံးဖြစ်လာတယ်လို့ထင်ပါတယ
်ဟုတ်ကဲ့တော်တော်ရမျိုးသိရင်ခုနမဆုံးသေးတဲ့စကားအပြင်ကျွန်တော်အခုမေးခွန်းလည်းဖြေပါခင်ဗျအ
ဲကျွန်တော်မြင်တာတော့ဗျာဟိုခုနကိုစီရောမြင့်ဆွေးနွေးသွားတဲ့အချိန်မှာကျွန်တော်တို့ကဘာလို့လဲဆိုတော့အဲတမရနဲ့ဒုတိယတမရအများကြီးရွေးချယ်တင်မြှောက်ချင်းဆိုင်တာဥပဒေကို ပြင်ဆင်နိုင်မှုလိုအပ်ပါတယ်ဗျ။အဲ့ဒီဥပဒေကိုပြင်ဆင်မှုကကျွန်တော်တို့ပြည်တော်စုလွတ်တော်မှာလိုပိုင်ခွင့်ရှိပါတယ်။အဲကျွန်တော်ဆိုလိုချင်တဲ့သဘောကတကယ်လို့သမရဟာတစ်ခုခုအကြောင်းတစ်ခုခုကြောင့်နှုတ်ထွက်ရတယ်ဆိုရင်ဒုတိယသမရဟာတော့အချိန်ကာလဘယ်လောက်ပဲယာယီသမရအဖြစ်တာဝန်ထမ်းဆောင်ပြီးတော့အချိန်ကာလဘယ်လောက်အတွင်းမှာသူကတတ်မှတ်မှတ်ပေါ့ဗျာ။အဲ့ဒီလိုပုံစံမျိုးဥပဒေမှာပြင်ဆင်ထွက်သွင်းနိုင်လို့လိုအပ်ပါတယ်။နောက်ပြီးတော့ညဦးတွေမှာလည်းအနာတူပြင်ဆင်နိုင်လို့လိုအပ်ပါတယ်။အဲ့ဒီလိုမလုံနိုင်လို့ရှိရင်အချောင်းတစ်ခုခုပြပြီးတော့တော့ဒုတိယသမရယာယီသမရအဖြစ်ဒီမှာ6လတန်ပြီတနည်းတန်ပြီဆက်ပြီးတော့အုတ်ချုံတွားနိုင်မယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံကြီးအကြောင်းလေးတွေအများကြီးထိခိုက်နိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗ
ျ။
နောက်ပြီးတော့လက်ရှိအစိုးရအနေနဲ့ပေါ့လေအစ်စ်ပေါ်လာမယ့်အစိုးရအနေနဲ့ကျွန်တော်အမြင်အဖြစ်တော့ဒေါက်တာဆန်းစုကြည်ရဲ့
ဟုတ်ကဲ
့ခေါင်းဆောင်မှု
တော်ရမျိုးသိ
ဟိုကျောင်းတော့လောက်ခံပြုပြီးပေါ်လာမှာဖြစ်တဲ့အတွက်ကြောင့်မလို့အဲဒေါက်တာဆန်းစုကြည်အပေါ်မှာလူထုရဲ့ယုံကြည်မှုနဲ့ထောက်ခံမှုကပိုပြီးအရေးကြီးတယ်လို့မြင်ပါတယ
်။ဟုတ်ကဲ့စိတ်ဝင်စားစရာတော့အင်ပဒန်ကောင်းတဲ့အခင်းချင်းလို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်။ကျွန်တော်တို့ကနအစောပိုင်းတုန်းကဆွေးနွေးတယ်အလာဦးအန်ရီဗန်တီယူရဲ့ဒီနေ့ယင်းနေသူတွေစလိုင်းပွေကိုစလိုင်းပွေကိုဆွေးနွေးချင်တာလေးပြောပါဦး
။ဟုတ်ကဲ့ဟိုဆွေးနွေးချင်တဲ့ဥစ္စာတော့ပါလဲဆိုရင်တော့ဒီစလိုင်းဥပန်တီယူကိုဆွေးကောက်ရေးနေရာမှာတခြားတိုင်းရင်းသားတွေရောတခြားလူတွေရောဘာရင်းညာတွေကျွန်တော်ပြောတန်နေကြားတယ်။အဲ့တော့ဥဟန်ဒီဗန်တီယူကသူကအုတ်ချုပ်ရေးစွမ်းရည်လိုရှိမယ
်ဟုတ်ကဲ့
နောက်အခုသူတို့လိုရမယ့်ဥစ္စာကအုတ်ချုပ်ကြီးလေးကိုနိုင်ငံကြီးရတူအောင်ဆန်းစစ်ရဲကိုင်နေအုတ်ချုပ်ကြီးဆိုတော့ဒီ slide ဟောဟန်ဒီဗန်ချူကတော့သူနိုင်နိုင်သူကိုင်တွေ့နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်လို့အဲ့ဒါတခုလေးပြောချင်တယ်ကြာ
ဟုတ်ကဲ့ပါခင်ဗျာပင်နိုင်ဆွေးနွေးပြတဲ့ဦးစီသူအောင်မြင့်ဒေါက်တာရံမျိုးသိန်းတရားပောင်ဆွေးနွေးကြတဲ့ slide ပွေကိုဦးတန်းအောင်ကုစားနီမောင်ဆိုင်းအောင်ကျော်ဆန်းတို့အပြင်မချက်ပေးဖို့ဆွေးနွေးကြသူတွေအထူးသဖြင့်ဒီလိုင်းကနောက်ထောင်တဲ့သောတာရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်။ရှေ့သတင်းပတ်တွေမှာရင်ကုန်စိတ်လှုပ်ရှားစရာတွေဆက်ပြီးတော့ဆောင်မြော်ကြတာပေါ့ခင်ဗျာ
။ကိုကျကျတိုင်းစီစဉ်ထုတ်လွှင့်ခဲ့တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကမ်းကိုပြန်ပြီးတော့ထုတ်လွှင့်ပေးခဲ့တာပါရှင်။အခုမနေ့ဖက်အစီအစဉ်တွေအဆုံးသတ်ပါတော့မယ်။အစီအစဉ်အဆုံးသတ်ခင်မှာတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်းကကြီးညာပေးပါအောင်မယ်ရှင်။
အမေရိကန်သမ္မတကိုယ်တိုင်လောင်းရွေးချယ်မှုတွေတွင် Republican Party မှာရှေ့ကနေဦးဆောင်နေတဲ့ Donald Trump ကရွေးကောက်ပွဲမဲ့ဆက်စည်းရုံးမှုတွေမှာအန္တရာယ်ဖြစ်စေတဲ့ပြောဆိုမှုတွေလုပ်နေတဲ့အပေါ် Democratic Party သမ္မတကိုယ်တိုင်လောင်း Hillary Clinton ကဝေဖန်ပြောကြားလိုက်ပါတယ်ရှီကာဂိုမြို့မှာတောက်ကြံတွေကပြုလုပ်ဖို့ရှိတဲ့ Donald Trump ရဲ့ရွေးကောက်ပွဲမဲ့ဆက်စည်းရုံးမှုတစ်ခုမှာထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်အနိုင်ကျင့်မှုတည်ယူတန်အမှုအကျင့်နဲ့ချင်းချောက်ပြောဆိုမှုတွေကိုမဲဆန္ဒရှင်တွေအနေနဲ့လက်မခံကြဖို့ Hillary Clinton ကတိုက်တွန်းပြောဆိုလိုက်တာပါစနေနေ့အစောပိုင်းတုန်းကတော့ရှီကာဂိုမြို့မှာသူ့ကိုဆန္ဒပြကြသူတွေကို Donald Trump ကဆန္ဒပြသူတွေရဲ့လုပ်ရက်ဟာရှက်စရာကောင်းတဲ့လုပ်ရက်ဖြစ်တယ်လို့ပြစ်တင်ချုပ်ချလိုက်ပါတယ်ဒါပေမဲ့တောက်ကြနေကရှီကာဂိုမြို့မှာပြုလုပ်ဖို့ရှိတဲ့သူ့ရဲ့မက်ဆေ့စီယုံပွဲပြက်ပြားအောင်ဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်းဘန်နီဆန်ဒါစ်ကိုထောက်ခံသူတွေကပြုလုပ်ခဲ့ခြင်းဖြစ်တယ်လို့ဒေါ်နယ်ထရန့်ကပြစ်တင်ပြောကြားလိုက်ပါတယ်။စီးရီးယားအစိုးရဘက်ကအပြစ်ခတ်ရစေတဲ့သဘောတူညီချက်ကိုချိုးဖောက်တယ်လို့ဆွဆဲမှုတွေရှိနေပေမဲ့ကုလသမဂ္ဂကကမကထပြုလုပ်ဆောင်တဲ့စီးရီးယားညဉ့်ညံ့ရေးဆွေးနွေးပွဲတွေကိုစီစဉ်ထားတဲ့အတိုင်းတနင်္လာနေ့မှာကျင်းပရလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ဟာနှစ်စဉ်ပြုလုပ်နေကြပူးတွဲစည်းရေးလေ့ကျင့်မှုကိုစနေနေ့မှာစတင်လိုက်ပါပြီ။တကယ်လို့ဒီစည်းရေးလေ့ကျင့်မှုကနေတိုက်ခိုက်မှုအဖြစ်ပြောင်းလဲသွားခဲ့ရင်ချက်ချင်းလက်တုံ့ပြမယ်လို့မြောက်ကိုရီးယားဘက်ကရက်တန်းကြချင်းချောက်ပြောဆိုပြီးမှဒီစည်းရေးလေ့ကျင့်မှုကိုစတင်လိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကတော့ဒီလိုချင်းချောက်ပြောဆိုမှုတွေကိုနှစ်စဉ်ပြုလုပ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့မနေ့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်းကြီးညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 kHz 1853ညာလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ဖူယိုကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.